Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ10ရက်ပုတ်ထုံးနေ့ညဘက်9:00နာရီ10:00အထိအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24 25နဲ့51တောအနေနဲ့ရဲ့ဖမ်းယူနာဆင်နိုင်ပါရဲ့ရှင်။ကျွန်မနန်းလောပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့တရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ပထမဆုံးအကြိမ်ခီးစဉ်ဖြစ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဒီကနေ့ပဲပေကျင်းမြို့တော်ကိုရောက်သွားပါတယ်အခရီးလိုက်စားမှုရှုပ်တော်ပုံတွေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA က2026ခုနှစ်ကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုဆိုင်းငံ့ထားလိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့တူကြီးညာပေးမှာပါ
ကောင်းပါပြီရှင်2008ခုနှစ်အဖွဲ့အစည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့သမရရွေးကောက်တင်မြှောက်ခွင့်ဆိုင်ရာတမတ်ချက်အချို့အပါအဝင်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်ရင်းဥပဒေကြမ်းကိုလွတ်တော်မှာဆွေးနွေးဖို့တဘောတူလိုက်ပါပြီ
။အထက်ကသူရနဲ့ညှိပြီးမှဆောင်ရွက်သလားလွတ်တော်ထဲမှာရှိတဲ့တန်ခိုင်ရေးပါတီဝင်တွေကပဲ
အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ပြည်သူ့လွတ်တော်အမတ်ဦးခိုင်မောင်ကြီးပါအပြည့်စုံကိုသတင်းတွေအပြီးမှတင်ဆက်ပေးပါမယ်။ဒါအပြင်ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်ပေါ်တရုတ်ပြည်ရင်းမှာဘလောက်စိတ်ဝင်စားမှုရှိကြသလဲဆိုတာနဲ့သူ့ခီးစဉ်ပေါ်မြန်မာပြည်ရင်းကလေ့လာသုံးသပ်သူတို့ရဲ့အမြင်တွေကိုလည်းကြားရမယ်အပြင်နိုင်ငံတကာသတင်းပုဂ္ဂိုလ်လည်းနောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့ပုတ်ထုံးနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကောင်လင်းဦးနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင
်တရုတ်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံမဲ့ခီးစဉ်ဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဒီကနေ့ပဲပေကျင်းမြို့တော်ကိုရောက်သွားပါပြီပထမဆုံးချင်းခီးစဉ်ဖြစ်တနင်္ဂနွေနေ့ထိတရုတ်နိုင်ငံမှာရှိနေမဲ့ဒေါ်အောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းဖြင့်ဝန်ကြီးချုပ်လီကတ်ချင်းတို့ဖြင့်အာဏာရကွန်မြူနတီပါတီဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါဆေးဆွေးရတဲ့လက်တက်ကလေးကမြန်မာနိုင်ငံပေါ်နိုင်ငံရေးအရဩစာလွှမ်းမိုးမှုရှိတယ်လို့အများကမြင်နေကြပေမဲ့မကြသေးတဲ့နေ့တွေကဆက်လို့နေဆက်တီသားမှာလက်နက်ကန်ပိပကတ်တွေဖြစ်ပွားနေရတဲ့အပါဝင်နှစ်နိုင်ငံနဲ့နနငယ်ဆက်ဆံရေးမှာအဖို့ထစ်ဖြစ်စရာတွေကြုံရရချိန်မှာပဲအာဏာရတရုတ်ကွန်မြူနတီပါတီကဒေါ်အောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံမှာစင်ဝါသတင်းဌာနကတော့လွန်ခဲ့တဲ့9နှစ်လောက်ကစလို့မြေဆုံဆဲစီမံကိန်းနဲ့ကျင်းပထုတ်လုပ်ရေးလုပ်ငန်းတွေမှာပြဿနာတွေပေါ်ခဲ့ရတဲ့နနငယ်ဆက်ဆံရေးမှာဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်ဟာအပေါင်းလက္ခဏာဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်လိမ့်မယ်လို့ဖော်ပြခဲ့တာပါကဲကတချို့ကတော့ဒီနေ့နောက်မှမြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲတွေနောက်ပိုင်းဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနေနဲ့နိုင်ငံရေးအရဩစာကြီးမားလာနိုင်ချေရှိရာကြောင့်တရုတ်နိုင်ငံကယင်းနှိမ့်မှုတိစောက်ဖို့ကြိုးစားတဲ့လုပ်ရည်ဖြစ်နေလဲမြင်ရပါတယ်။လူခွေလှူရှာသူတွေကတော့9ရက်ကြာတရုတ်ပြည်ခီးစဉ်တွင်ဒေါ်အောင်ဆန်းစုကြည်လိုပဲငင်းချိုင်းနိုဘယ်ဆုရှင်တူဖြစ်တဲ့တရုတ်နိုင်ငံကတက်ကြွလှူရှာသူလူရှာဖို့လွံ့မြောက်ရေးတရုတ်စိုးရကိုဖိအားပေးပြောဆိုဖို့လဲတိုက်တွန်းနေကြတာပါ။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟောင်လေးကတော့တရုတ်နိုင်ငံရဲ့ဒီဇယ်ဥပဒေတွေအရတရားရုံးကဆုံးဖြတ်ထားတာတွေကိုပြောင်းလဲလို့မဖြစ်နိုင်တဲ့အကြောင်းဒီကနေ့မှာပဲဘေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ American နိုင်ငံရဲ့ဌာနရဲ့အစည်းအဝေးခန်းစာမှာတရုတ်နိုင်ငံရဲ့လက်နက်မပြန့်ပွားရေးလှုပ်ဆောင်မှုတန်တိထန်ချထားတာနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းဖော်ပြထားတာကိုအံ့ဩခဲ့ရတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောပါတယ်။စိုးရိမ်စိတ်ပူစရာကောင်းတဲ့နိုင်ငံတွေကိုတရုတ်အစိုးရကဒုံးကျည်လက်နဲ့စိတ်ပိုင်းတွေဆက်ပြီးပေးနေတယ်လို့တရုတ်နိုင်ငံဟာသူ့ရဲ့ဇီဝနည်းပညာအခြေခံအဆောက်အုံတိုးတက်အောင်ဆက်လုပ်နေပြီးတခြားအန္တရာယ်ရှိတဲ့လှုပ်ဆောင်မှုတွေအတွက်ပါတုံ့နိုင်ကြရှိတဲ့ဇီဝနည်းပညာဆိုင်ရာတွေကိုပါဆက်လုပ်နေတယ်လို့ American နိုင်ငံရဲ့ဌာနကပြောပါတယ်။တရုတ်နိုင်ငံဟာလက်နက်မပြန့်ပွားရေးအတွက်အရေးကြီးတဲ့လှုပ်ဆောင်မှုတွေလုပ်ခဲ့တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟောင်းတွေကပြောပါတယ်။ဒါအပြင်တရုတ်နိုင်ငံရဲ့အကျိုးပန်းမှုတွေနဲ့လှုပ်ဆောင်မှုတွေအတွက် American ကအပြည့်အဝထောက်ခံမှုတွေအတော်ပေးခဲ့ပေမဲ့အခုနောက်ဆုံးထုတ်ပြန်လိုက်တဲ့စာတမ်းမှာတော့တရုတ်နိုင်ငံဟာအရင်ပုံစံတိုင်းလှည့်ပြားနေတယ်ဆိုတဲ့ရဲတင်းတဲ့မှတ်ချက်မျိုးတွေချခဲ့တယ်လို့လည်းပြောပါတယ်။ဒါကိုတရုတ်အစိုးရကအံ့ဩမှုနဲ့တူကျဉ်းနှံ့မှုမရှိဆုံးဖြစ်ပြီးအချိန်မြင့်မရှိလာတဲ့ဒီအမေရိကန်ပြည်ထောင်စုရဲ့မှတ်ချက်အတွက်လုံးဝကန့်ကွက်တယ်လို့ပြောပါရယ်။ဒါအပြင်ဒါဟာဒီပြဿနာနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ဖို့လုပ်ရမယ့်အလုပ်မျိုးမဟုတ်ဘူးလို့လည်းပြောပါရယ
်။ရှေ့လေဗန်ဒီတာအသက်ရှူလမ်းကြောင်းဆရာမတ်ကုဆက်မြန်ယောဂပြန့်နှံ့မှုပြဿနာကိုကင်တွယ်ဖြစ်ရှင်းမှုတောင်ကိုရီးယားသမ္မတဘက်ကွန်ရဲ့ရှေ့သတင်းပတ်အမေရိကန်ပြည်ထောင်စုကိုတောင်းမဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါရယ်။ အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမဲ့ခီးစဉ်ကိုပြန်စီစဉ်မယ်လို့လည်းသမ္မတယုံကပြောဆိုခဲ့တာပါမာစီယောကကြောင့်နောက်ထပ်လူနည်းဦးသေဆုံးတဲ့အကြောင်းဒီကနေ့ထပ်မံတည်ပြုခဲ့ကြေညာခဲ့တဲ့အတွက်အခုဆိုရင်တော့သေဆုံးသူစုစုပေါင်းဟာ9ယောက်ထိရှိသွားပါပြီသေဆုံးသွားသူ2ဦးဟာအသက်60ကျော်နဲ့80ကျော်အရွယ်တွေဖြစ်ကြပြီးတော့ကျန်းမာရေးပြဿနာအခမ်းရှိသူတွေဖြစ်တယ်လို့လည်းတောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်ယောဂကူးစက်ခံရသူ13ထပ်မံတွေ့ရှိတဲ့အကြောင်းကြေညာခဲ့တဲ့အတွက်စုစုပေါင်းလူနာအရေးထွက်ရလဲ108ယောက်ထိရှိသွားပါပြီကူးစက်မှုတွေအားလုံးကတော့ဆေးရုံတွေမှာသာဖြစ်တယ်လို့လည်းပြောဆိုထားကြတာပါမြန်မာနိုင်ငံကတောင်ကိုရီးယားနိုင်ငံကိုခရီးသွားပြီးပြန်ရောက်လာသူအသက်22နှစ်အရွယ်အမျိုးသမီးတူဖျားနာပြီးနှာဆင်းနေတဲ့အတွက်ဆေးရုံကိုအပြေးလွှာပို့ပေးခဲ့ရတဲ့ဟောင်ကောင်ကျွန်းကစတော့ဈေးကွက်မှာတော့ဒီကနေ့လှုပ်လှုပ်ရှားရှားဖြစ်ခဲ့ပြီးအစုရှယ်ယာဈေးတွေလည်းတရကံတုန်းကျဆင်းသွားပါတယ်ဟောင်ကောင်နိုင်ငံကတော့တောင်ကိုရီးယားကိုခရီးသွားမဲ့သူတွေအတွက်ဒီသတင်းပတ်ထဲမှာပဲသတိပေးချက်တွေထုတ်ပြန်ထားတာပါဒီစာရင်းကတခြားနိုင်ငံတွေမှာလည်းတောင်ကိုရီးယားနိုင်ငံကိုခရီးသွားမဲ့သူတွေအတွက်သတိပေးချက်တွေထုတ်ပြန်ထားကြသလိုတုတ်ခွေးရောဂါလက္ခဏာမျိုးတွေကိုလည်းသတိထားစောင့်ကြည့်ကြဖို့လည်းညွှန်ကြားထားပါတယ်
အိန္ဒိယနိုင်ငံဟာဆုံးရတဲ့မုတ်တုံမိုးတံကိုဆက်ပြီးခံနေရပါတယ်။အရှေ့မြောက်ပိုင်းကအာတန်ပြည်နယ်ထဲမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမိုးတီးထန်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးတဲ့တံကိုခံနေရတာပါ။အာတန်ပြည်နယ်ထဲကဒေသ၈ခုမှာနေကြတဲ့လူပေါင်း၈000လောက်ကိုထိခိုက်စေမယ်လို့အိန္ဒိယအစိုးရစီးရင်စရာတွေမှာဖော်ပြထားတယ်လို့ရွာပေါင်း200လောက်ရေကြီးတဲ့တံကိုခံနေရတာပါ။လက်ခံဖို့နဲ့စနစ်ပိုဒေသတွေဟာအစိုးရအဆုံးရေကြီးတဲ့တံကိုခံနေရပြီးလူပေါင်း5000လောက်အိုးမဲ့အိမ်မဲ့ဖြစ်ကုန်ပါတယ်။ရေလွှမ်းနေတဲ့မြေဟာဟိုက်တက်4000လောက်ရှိနေပြီးရွာသားတွေဟာဝလုံးတွေနဲ့ထောက်ဆန်းပြီးသွားနေရပါတယ်။အစိုးရစီကအထောက်ပံ့နဲ့ဘာမှမရဘူးလို့ပြောပါတယ်။အစိုးရကတော့တင်ဆူကီးယားဒေသမှာဒုက္ခသည်စခန်း3ခုကိုဖွင့်ပေးထားတာမို့ဝင်းကျင်ရွာပေါင်း200လောက်ကရေဘေးဒုက္ခသည်တွေခိုလုံနေကြပါတယ်။အာတန်ပြည်နယ်သဘာဝဘေးဒဏ်ကယ်ဆယ်ကူညီအဖွဲ့ကတော့ပြည်နယ်ထဲမှာသတိပေးချက်တွေကိုထုတ်ပြန်ထားပါတယ်။
UA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တပ်မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကမ္ဘာပေါ်လုံးဖွဲ့ချုပ် FIFA ရဲ့အစစ်မြင်ရာရှိပြီးပါဝင်ပတ်သက်နေတဲ့အချင်းပြတ်ချဆမှုရှုပ်ထုတ်ပုံကြောင့်2026ခုနှစ်ကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုစိုင်းငံ့ထားလိုက်ပါတယ်။လက်တလောအချိန်နဲ့မှာအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုစလုပ်မယ်ဆိုရင်ဘာမှအဓိပ္ပာယ်ရှိမှလည်းမဟုတ်ဘူးလို့ FIFA တွင်းရေးမှူးချုပ်ကဒီကနေ့ပဲရုရှားနိုင်ငံကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါ။2026ခုနှစ်ကမ္ဘာဖလားကမ္ဘာဖလားပေါ်လုံးပွဲတွေကိုလက်ခံကျင်းပမဲ့အင်ရှင်နိုင်ငံဖြစ်2018ခုနှစ်ကြာရင်မလေးရှားနိုင်ငံမှာ FIFA ဖွဲ့ဝင်တွေကရွေးချယ်ဆုံးဖြတ်ဖို့စီစဉ်ထားပေမဲ့အခုအခါဆုံးဖြတ်ချက်ချမဲ့အချိန်ကိုရှင်းရှင်းလင်းလင်းမသိရတော့ပါဘူးအင်ရှင်ဖြစ်ကမ်းလှမ်းရမယ့်နိုင်ငံတွေထဲမှာတော့အမေရိကန်၊ကနေဒါ၊မက္ကဆီကိုနဲ့ဥရောပနိုင်ငံတွေပါဝင်လိမ့်မယ်လို့လည်းခန့်မှန်းထားကြတာပါ FIFA တာဝန်ရှိသူ9ယောက်နဲ့အမှုဆောင်ရရှိ9ယောက်ကိုတော့ငွေချေးမတမာမှုတရားမဝင်ငွေလွှဲပြောင်းမှုငွေမဲ့ခွာချမှုတွေပါဝင်ဆွဆွဲချက်များပြားနဲ့အမေရိကန်ကပြီးခဲ့တဲ့လတည်းမှာပဲတရားဆွဆူထားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံကလည်း2018နဲ့2022ခုနှစ်ကမ္ဘာဖလားယူဘလုံးမွေးအရှင်နိုင်ငံတွေဖြစ်ရုရှားနဲ့ကတားနိုင်ငံတွေကိုရွေးချယ်ရမှာမှန်မှန်မကန်ဆောင်ရွက်မှုငွေမဲ့ခွာချမှုဆွဆွဲချက်တွေပေါ်တရားစုံစမ်းစစ်ဆေးမှုတွေလည်းပြုလုပ်နေပါတယ်
IS စစ်သွေးကြောအဖွဲ့ကိုတိုက်ထုတ်နေတဲ့ Iraq တပ်တွေအတွက် American Pentagon စစ်ဌာနချုပ်ကအကူအညီတွေတိုးမြင့်ပေးဖို့ဆက်လက်လှုပ်ဆောင်နေကြမှာပဲ American သမ္မတ Barack Obama ကရာနဲ့ချီအစည်းအဝေးကျင်းပေးသူတွေကိုဒီသတင်းပတ်လောက်ထဲ Iraq ကိုထပ်မံဆဲလွတ်ဖို့ဆုံးဖြတ်ချက်ချမှာဖြစ်ကြောင်း American တာဝန်ရှိသူတွေကပြောပါတယ် Iraq တပ်တွေကိုလေ့ကျင့်သင်ကြားပေးဖို့နဲ့အကြံပေးဖို့အတွက်နောက်ထပ် American တပ်သား900လောက်ထပ်ပြီးဆဲလွတ်ဖို့အစီအစဉ်နေတာပါ။အီရတ်နိုင်ငံအနောက်ပိုင်းနဲ့မြောက်ပိုင်းကနေရာတော်များများကိုတင်ပိတ်ထားတဲ့စစ်သွေးကြွတွေကိုတိုက်ထုတ်နေတဲ့အီရတ်တပ်တွေထထလင်းလဲအရှုံးနဲ့ရင်ဆိုင်နေရတဲ့နောက်ပိုင်းမှာသမ္မတအိုဘားမားကမနစ်က American တပ်သား3000ကိုဆဲလွတ်ဖို့အတွက်ခွင့်ပြုခဲ့တာဖြစ်ပြီးအခုထပ်မံဆဲလွတ်မှာဖြစ်ပါတယ်။အခုအစီအစဉ်ထဲမှာ Embarkay နဲ့မှာစီးရဲလေ့ကျင့်ချိဆိုင်စခန်းအစ်စ်ကိုဖွင့်နေမှာဖြစ်ပြီးဒါဟာ Embark ကိုပြန်ပြီးထိန်းချုပ်ဖို့စ조사ရမှာရေးပါတယ်။ Sunni တိုက်ခိုက်ရေးသမားတွေအတွက်ပံ့ပိုးမှုကောင်းကောင်းပေးနိုင်မယ်လို့လည်းတာဝန်ခံအရာရှိတွေကပြောပါတယ်။ Iraq တပ်တွေဟာမနစ်ကစစ်သွေးကြွတွေအောက်ရောက်သွားတဲ့ Embarkay မြို့တော် Ramadi တဝိုက်ကိုပြန်လည်သိမ်းပိုက်ဖို့စ조사ရမှာဒီပြည်သူစစ်တွေကအကူအညီပေးခဲ့တာပါ။အခုဆဲလွတ်မဲ့အစီအစဉ်သေးစိတ်ကိုဖွင့်ပြီးမှပြောပေမဲ့ရွေးချယ်နေတဲ့လမ်းတွေကိုသမ္မတအင်ဂျီကစဉ်းစားနေ ပါတယ်လို့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရအလစ်စတာဘက်စကေကမနေ့ကပြောပါတယ်ဒီထက်မှဆေးရည်လေ့ကျင့်သူတွေထပ်မံဆက်လွတ်တာပါပါဝင်တယ်လို့ဆိုပါတယ်
အချင်းနိုင်ငံတော်မင်းကကနဲ့ရှေးအောင်ဖျားကြောင်းဤအတိကံဘုံခွက်တက်ခဲ့မှုတစ်ခုဒီကနေ့ဖြစ်ပေါ်ရမှာလူလေးဦးထိခဲ့တဲ့ရသွားပါတယ်တက်ခဲ့မှုမှာပါဝင်ခဲ့သူနောက်ထပ်လူနှစ်ဦးကိုတော့ရတက်ဖို့ဝင်တွေကတပ်ဖြစ်ခဲ့ပြီးဒဏ်ရသူတွေလည်းကဘာလက်ခီးသွားတွေမပါဘူးလို့လည်းဤချစ်အာဏာတွေကပြောပါတယ်တက်ခဲ့ခံရတဲ့နိုင်မြကန်နဘေးကလောက်ဆာမျိုးထဲမှာရှိတဲ့ဖျားကြောင်းဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာဖွဲ့ UNESCO ရဲ့ကမ္ဘာယဉ်ကျေးမှုအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့နိုင်မြထဲမှာတည်ရှိပါတယ်တက်ခဲ့မှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပြောဆိုတာမျိုးတော့မရှိသေးပါဘူး SS နဲ့စစ်သွေးကြွတွေကတော့အချင်းနိုင်ငံဆိုင်တိုင်းဒေသမှာလူရုံရဲတပ်ဖွဲ့တွေကိုအဓိကပြစ်မှတ်ထားပြီးဘုံခွဲတက်ခဲ့တာတရက်နဲ့ပြစ်ခတ်တာတွေကိုမကြသေးရင်နေ့တွေကဆက်လို့တုံးမြင့်လှောက်ဆောင်လာနေကြတာပ
ါဗန်ရှင်းဖွင့်ထားသူတွေရှိကယူရိုငွေတန်ဖိုးများစွာခိုးယူခဲ့မှုပါဝင်နိုင်ငံတကာကကိုယ်ရေးချက်လက်တွေကိုခိုးယူမယ်လို့တန်လျာရှိသူ90လောက်ကိုဖမ်းဆီးလိုက်ပြီလို့ EU ဥရောပသမဂ္ဂရဲ့တရားရေးဌာနကပြောပါတယ်။ဥရောပဘန်ဆင်းဖွင့်ထားသူတွေနဲ့ဥရောပကနေပြည်ပကိုငွေလှဲတာတွေကနေဒေါ်လာ 6.8 တန်းလောက်အခိုးခံရမှုအတွက်စုံစမ်းစစ်ဆေးရာကနေတန်လျာရှိသူ49ကိုဖမ်းဆီးခဲ့တာဖြစ်ပြီးသူတို့တဲကအများစုဟာနိုင်ဂျီးရီးယားနဲ့ကင်မရွန်နိုင်ငံတွေကဖြစ်ကြောင်း Eurojust လို့ခေါ်တဲ့ EU အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် Direct from Washington The Voice of America The VOA ပုတ်ထုံးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကောင်းလင်းဦးနဲ့ဒေါခင်မျိုးတက်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်လိုက်တင်ပြသွားပါမယ်တရုတ်နိုင်ငံကိုဒီကနေ့ရောက်ရှိသွားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံသမ္မတရှီကျင်းပင်အပါအဝင်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပါတယ်တရုတ်အစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေမှာဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်ကိုအကျဉ်းလောက်သာဖော်ပြပေမဲ့ဒီခီးစဉ်နဲ့ပတ်သက်လို့ရေးသားနေတဲ့ website တွေနဲ့လူမှုကွန်ရက်တွေပေါ်ကဆွေးနွေးချက်တွေကိုတော့တရုတ်အစိုးရကပိတ်ပင်တာမလုပ်ပါဘူးဒီအကြောင်းဘီဂျင်းကနေ VOA သတင်းထောက် Bill I ရေးသားသတင်းပေးပို့ထားတာကိုအခြေခံပြီးကိုသားညွန့်ကပြောပြပေးထားပါရရှင
်ကောင်းပါပြီခင်ဗျာဒေါ်အောင်ဆန်းစုကြည်တရုတ်ပြည်ရောက်လာပြီဆိုတဲ့သတင်းကိုတရုတ်အစိုးရပိုင်းသတင်းတွေမှာတော့ဖော်ပြခြင်းမရှိသေးပါဘူးတရုတ်ကွန်မြူနစ်ပါတီအနေနဲ့ဒီခီးစဉ်ကိုတိတ်ပြီးတော့ပေါ်ပေါ်ထင်ထင်ဖြစ်အောင်လို့လုပ်လို့ဟန်မရှိပေမဲ့ဒီခီးစဉ်ပေါ်မှာစိတ်ဝင်စားမှုတွေမျှော်လင့်ချက်တွေကတော့အတော်လေးတွေ့နေရပါတယ်တရုတ်ဘာသာနဲ့ရေးတဲ့ online ဆမ်မနာတခုမှာဆိုရင်တော့ဒေါ်အောင်ဆန်းစုကြည်အတွက်တရားဆမ်မနာဖွင့်ပြီးဒီဒေါ်အောင်ဆန်းစုကြည်ရဲ့ဘဝအကြောင်းသူ့ရဲ့ဒီလှုပ်ရှားမှုနောက်ခံအကြောင်းတွေကိုဓာတ်ပုံအနေနဲ့တကွာတင်ထားပါတယ်ဆောင်းမားတွေရဲ့အောက်မှာလည်းအများပြည်သူကမှတ်ချက်ပေးနိုင်ဖို့ခွင့်ပြုထားပေမဲ့မှတ်ချက်တွေကိုတော့နောက်ပိုင်းမှာသူတို့ဖျက်ပစ်ပါတယ်အဲ့ဒီမှတ်ချက်တွေတဲမှာတော့ဒီစာဖတ်သူချို့ကဒေါ်ဆန်းစုကြည်ကိုလေးစားဂုဏ်ယူစရာအမျိုးသမီးတူဖြစ်နေချီးကျူးထားတယ်လို့မှတ်ချက်ပေးသူတူကတော့ဒီဒေါ်စုလိုမျိုးခေါင်းဆောင်မျိုးငါတို့ဘယ်တော့ရနိုင်မလဲဆိုတဲ့မိကုံမျိုးကိုပါမေးထားပါတယ်။တချို့ဒီဝေဖန်ပြစ်တင်တဲ့ထဲမှာတော့ဒေါ်ဆန်းစုကြည်ရဲ့ဖခင်ဘုဂျုံဆန်းဟာအရင်ဒီဖက်စစ်ဂျပန်နဲ့ဆက်ဆံခဲ့ဘူးတာတွေကိုထောက်ပြဝေဖန်တာမျိုးရှိပါတယ်။ China Digital Times ကတော့ဒီခီးစဉ်ကိုသတင်းရေးသားဖော်ပြတာမျိုးမလုပ်ကြဘူးတရုတ်ပြည်ညာရေးအာဏာပိုင်တွေကသတင်းဌာနတွေကိုညှဉ်းကြားချက်ထုတ်ထားတယ်လို့ရေးပါတယ်။ဒါမဲ့လို့ website အချို့ကတော့ဒီညွှန်ကြားချက်ကိုလိုက်နာတဲ့ပုံမရပါဘူးတရုတ်မြန်မာဆက်ဆံရေးအရေးကြီးနေတဲ့အချိန်မှာဒေါ်ဆန်းစုကြည်ရဲ့အခုဒီခီးစဉ်ဖြစ်လာတယ်လို့ဆိုရမှာပါတရုတ်နယ်စပ်မှာမြန်မာတိုင်းဒေသကုကံတပ်ဖွဲ့တွေနဲ့မြန်မာစစ်ရတပ်တွေကြားလမ်းနဲ့ချီတိုက်ပွဲတွေဖြစ်နေတယ်လို့ပဲပြဿနာဟာနယ်စပ်ဖြတ်ပြီးတော့တရုတ်ထဲကိုပါရောက်လာတာပါတိုက်ပွဲကလက်နက်ကြီးကြီးတွေဟာနယ်စပ်ဖြတ်ကျော်ပြီးတော့တရုတ်မြေပေါ်ကိုကျောက်ရတာမျိုးတွေလည်းရှိခဲ့ပြီးတော့ဒီချိန်မှာတော့ဘုံစံကြောင့်မလို့တရုတ်တေသမား5ဦးသေဆုံးခဲ့ရဘူးပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းမကြခင်မှာဒီအထူးထူးရွေးကောက်ပွဲကြီးကျင်းပဖို့ရှိနေတယ်လို့ပဲဒီရွေးကောက်ပွဲကနေပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့လွှတ်တော်ထဲမှာပိုနေရာရလာပြီးတော့ဩဇာကြီးလာမယ်ဆိုတဲ့မျှော်လင့်ချက်တွေလည်းရှိနေတာပါ။လာမယ့်ရွေးကောက်ပွဲတွေဟာအခုဒီခီးစဉ်ဖြစ်ဖို့အဓိကအကြောင်းရင်းတစ်ခုဖြစ်လိမ့်မယ်လို့ဝါရှင်တန်ခြေစိုက်တဲ့ Stimson Center သုတေသနဌာနကတရုတ်သုတေသီဆွန်ယမ်ကသုံးသပ်ပါတယ်။ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအခြေအနေကောင်းမယ်ဆိုရင်ဒေါ်အောင်ဆန်းစုကြည်ဟာဩဇာကြီးတဲ့နိုင်ငံရေးသမားတစ်ဦးဖြစ်လာမယ်လို့သူကပြောပါတယ်။
And China has important international interests.
ပြည်နယ်မြန်မာနိုင်ငံထဲမှာအရေးကြီးတဲ့အမျိုးသားအကျိုးစီးပွားတွေရှိနေပါတယ်။ဒီလိုအချိန်မှာဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးအဆမပြုနိုင်အောင်ဆိုရင်တရုတ်အတွက်မှားပါလိမ့်မယ်
။ဒါ့အပြင်ဒေါ်အောင်ဆန်းစုကြည်အနေနဲ့တိုင်းပြည်ကိုဘယ်လောက်ဥဆောင်နိုင်မလဲဆိုတဲ့ဒီမြန်မာနိုင်ငံတွင်းမှာရောပြည်ပမှာပါရှိနေတဲ့မိကုံးတွေကိုလည်းဒီခီးစဉ်ကနေပြီးတော့အပြေးပေးပါလိမ့်မယ်လို့ဆန်ကပြောပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာရည်သွေးတွေကိုလည်းတိုးလာစေလိမ့်မယ်လို့သူကယူဆပါတယ်။
She has visited most of the Western countries, including the United States, UK, Japan.
နောက်တော့ဖြစ်တော့သူက American, Britain နဲ့အနောက်နိုင်ငံတွေ Japan, တောင်ကိုရီးယားတို့ကိုပဲသွားခဲ့တာများပါတယ်။ကမ္ဘာပေါ်မှာအရေးပါတဲ့အတိုင်းပြည်အားလုံးနှိပါးကိုသူသွားခဲ့ပြီးပါပြီ။အဲ့ဒီထက်မှာတရုတ်မပါသေးပါဘူး
။ယူကောက်ပွဲဖြစ်လာရင်တော့အချင်းတွေကတစုံတရာပြောင်းလဲမှုတွေရှိလာနိုင်တာကြောင့်တရုတ်အနေနဲ့ကဒီအာနာယပါတီနဲ့ရောတိုက်ခန့်ပါတီနဲ့ပါဆက်ဆံထားဖို့လိုအပ်မယ်လို့ Fudan University ရဲ့ Pamukha Ranjau ကပြောပါတယ်။ဒါမှမဟုတ်အခုဒီခီးစဉ်ဆက်ဆံရေးကတော့မြန်မာအာဏာရပါတီနဲ့ဆက်ဆံရေးအရင်လိုမဟုတ်တော့ဘဲနဲ့ရော့သွားစီမဲ့သဘောမျိုးတော့မဟုတ်ဘူးလို့ဆိုရတယ
်။ဆိုဆောင်မစတင်တကယ်了解并不多。
苗大的母系派就业，第六波面对波拉八万吧。第五年密码带看家，变烂哪类木个没洗个包。大家我们那批变烂十三亿多面米咯，哪类木第少亿楼上那批八类路，把我们卡原将个第八十间内表示多少哇？但没嘞，人家西边的老看他们将里呢，那批瓜哈接住个咯，第七层阿里咯，里面那批新变烂没包米阿地包。第五年个哈，人家说喏，当山书记个年节就查他的密码，苏亚个到小第个偷看过年个的那眼批八类。တျောက်ပြပမှာရှိတဲ့လူခွန်ရေးတကြလှုပ်ရှားသူတွေကတော့ဒီနိုဘယ်ညီငယ်ဆုရှင်ဒေါ်ဆန်းစုကြည်တျောက်ကိုသွားတဲ့ခီးစဉ်ပေါ်မှာထောင်တွင်းအချင်းချခံရတဲ့သူတို့ရဲ့နိုဘယ်ညီငယ်ဆုရှင်တျောက်တိုက်ခံလူရှောက်ဘူးလူမြောက်ရေးအတွက်တောင်းဆိုပြီးဖို့ဆိုပြီးပြောနေကြပါတယ်တျောက်နိုင်ငံရဲ့တပါတီစနစ်ကိုအဆုံးသတ်ဖို့လှုပ်ရှားဆောင်ရွက်မှုနဲ့လူရှောက်ဘူးဟာဒီ2009ခုနှစ်မှာဖမ်းဆီးခံခဲ့ရပြီးတော့ထောင်ဒဏ်17နှစ်ချမှတ်ခံထားတာပါဒေါ်ဆန်းစုကြည်အနေနဲ့အခြေချုပ်ကလွတ်ပြီးတဲ့နောက်ပိုင်းအခုဒီခီးစဉ်ဟာသူ့ရဲ့ပထမဆုံးခီးစဉ်ဖြစ်ပေမဲ့လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်အဖွဲ့တွေကတော့တရုတ်နိုင်ငံကိုပြီးကြတဲ့နှစ်တွေကအလဲပတ်တော်ရောက်မှုတွေရှိခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းတရုတ်နိုင်ငံကိုလာရောက်ဖို့ရှိတယ်ဆိုပြီးတော့သတင်းတွေဖြစ်ခဲ့တာကြာပြီမဲ့ခီးစဉ်ကတော့အခုမှဖြစ်လာတာပါ။ပြီးခဲ့တဲ့ဧပြီလအတွင်းကတော့ဒီပြည်တော်စုလွှတ်တော်နိုင်ငံကသူရဥရှင်မန်ဦးဆောင်တဲ့အာဏာရကျန့်ခိုင်ရေးပါတီလွှတ်တော်အမတ်အဖွဲ့ဟာတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်နဲ့ပဲတရုတ်နိုင်ငံကိုလာရောက်ခဲ့ပူပါတယ်ခင်ဗျာ
။ကိုသားညုံဦးစုစည်းတင်ပြတော့တာပါရှင်။ဒေါ်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်နောက်တစ်ပုဒ်တင်ပြပါအောင်မယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဒီကနေ့ညနေမှာရောက်ရှိသွားပါပြီ။ဒီခီးစဉ်မှာပါရီဆွေးနွေးမယ်ဆိုတာထုတ်ပြန်ထားတာမရှိပေမဲ့တရုတ်မြန်မာနယ်စပ်ရေးအပါအဝင်လက်ပရောင်းတောင်စီမံကိန်းနဲ့မြစ်ဆုံစီမံကိန်းအရေးတွေကိုဆွေးနွေးဖွဲ့ရှိတယ်လို့သုံးသပ်တာရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနစ်ပါတီရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုဇွန်လ10ရက်နေ့ကနေ14ရက်နေ့အထိတွားရောက်ဖို့ရှိနေခဲ့တာပါ။ဒီကနေ့မနက်မှာတော့ဒီခီးစဉ်အတွက်ရန်ကုန်မြို့ကထွက်ခွာသွားခဲ့ကြောင်း NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးဝင်းထိန်ကပြောပါတယ
်။မင်းဆက်လိုက်ဆန္ဒထွက်သွားပါတယ်။ဆက်လိုက်ဆန္ဒကတော့ဘလို့တစ်ခုစီမင်းကုမရစီဒီဒီချင်းတော့ဒီနိုင်ငံသားမှဒီရဲ့နာလေးတော့လက်ခံပါတယ်။အဲဒီလက်ကတော့လူတွေကတော့သူ့ကိုရစီတော်တော်တင်မအောင်နောက်ထပ်တော့နေရောက်ဖြစ်တဲ့သူဖြိုးမင်းလေးနဲ့ဖြိုးစီရတော်တို့ပါသွားပါတယ်။
လေရကြခီးစဉ်အတွင်းမှာတရုတ်နိုင်ငံတမရဝန်ကြီးချုပ်တို့နဲ့တွေ့ဆုံမှာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပေမဲ့အဓိကဆွေးနွေးမဲ့အချက်တွေကိုတော့ထုတ်ပြန်ထားတာမရှိပါဘူး။တရုတ်နိုင်ငံမှာနေထိုင်ပြီးတရုတ်မြန်မာဆက်ဆံရေးအပေါ်လေးလာနေသူတဦးဖြစ်တဲ့ဒေါက်တာလှကျော်စောကဒီခီးစဉ်နဲ့ပတ်သက်ပြီးတရုတ်မီဒီယာတွေရဲ့သုံးသပ်ဝေဖန်နေမှုကိုအခုလိုပြောပါတယ
်။အစောပိုင်းကဒေါ်အောင်ဆန်းစုကြည်ကနိုဘယ်ဆုရှင်ဖြစ်တဲ့အတွက်အနောက်တိုင်းကိုလူလာသူအဖြစ်သဘောထားကြတာများတာပေါ့နော်။ဒါပေမဲ့လို့အခုနောက်ပိုင်းတော့ဆန်းစုကြည်ကတရုတ်ပြည်နဲ့ပတ်သက်လို့ပြောတာဆိုတာတွေကိုကြည့်ပြီးတော့တရုတ်ပြည်ဘက်မှာရမလို့တဲ့နိုင်ငံရေးသမားလို့သဘောထားတာပေါ့ဗျာ။အဲ့ဒီအတွေ့ဟိုတရုတ်မျိုးတွေကသဘောကျတဲ့သဘောရှိတယ်။အဲနောက်တစ်ခုကလည်းအစောပိုင်းကနေဆက်မှာဖုန်းနဲ့ပါကြည့်ပြီးတော့လူတွေဘာတွေပြတဲ့ကိစ္စမှာဒီအစိုးရကပြီးပြီးတော့ပြင်းပြင်းထန်ထန်မပြောဘူးဆိုပြီးတော့သူတို့မကာကွယ်ဘူးဆိုပြီးတော့ဖြစ်နေတာအဲ့တော့အခုချိန်မှာတော့အဲတရုတ်ကကောင်းဆောင်နေရတန်ကင်းတမန်ကင်းကိုပြောပြပြောင်းပြောင်းအသုံးချပြီးတောင်းတဆူချီကိုဖိတ်လိုက်တဲ့အတွေ့အဲတရုတ်ကသူတို့ကလည်းသူတို့ကောင်းဆောင်နေကိုသဘောကျနေတောင်းဆန်းဆူချီလာလို့ရှိရင်တော့ဘာမှပြည်သူလူထုကတရုတ်ကပေါ့ဆန့်ကျင်တဲ့လေသာနေပါတယ်ရော့သွားနိုင်တယ်လို့လည်းတွေ့တယ်ဖြစ်နေတယ်အဲ့ဒီလိုအရေးကားတွေတွေ့ရပါတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်ကတစ်ဖက်ဟိုလူတို့ချင်းချင်းကြားဆက်ဆံရေးကိုပုံပုံလှုပ်ဆောင်ဖို့တရုတ်ကမှချက်ချင်းရေးပုံပုံလှုပ်ဆောင်ဖို့တိုက်တွန်းထားတာတွေပါတွေ့ရပါတယ
်တရုတ်မီဒီယာတွေရဲ့ဖော်ပြချက်အရဒီခီးစဉ်အတွင်းမှာလက်တလောတင်းမာမှုရှိနေတဲ့နေဆက်ဒေတာအရေးကိုတရုတ်နိုင်ငံဘက်ကဆွေးနွေးပွဲရှိတယ်လို့ဒေါက်တာလှကျော်စောကသုံးသပ်ပါတယ်ဒေါ်အောင်ဆန်းစုကြည်အနေနဲ့ကတော့ဒေသခံပြည်သူတွေလက်မခံတဲ့မြန်မာပြည်ကတရုတ်စီမံကိန်းတွေအရေးကိုဆွေးနွေးပွဲရှိတယ်လို့လည်းဆက်ပြောပါတယ်
။ရောင်းမောင်ကိစ္စမျိုးတွေကတော့ဒေါ်အောင်ဆန်းစုကြည်ပြောနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါဟာတရုတ်အစိုးရအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုထည့်သွင်းစဉ်းစားဖို့နော်။အဲအစိုးရချင်းဆက်ဆံပြီးတော့ပဲအဲလက်သိပ်ထိုးပြီးတော့မလုပ်ဖို့ဒီလိုကိစ္စမျိုးတွေသူလက်ရောင်းတောင်ကိစ္စနဲ့ပတ်သက်တဲ့သူ့ရဲ့အစီရင်ခံစာမှာလက်တာမျိုးတွေရေးထားတာရှိတာပဲလေအဲ့တော့ပုံပုံပြီးတော့ဒီစီးပွားရေးလုပ်ငန်းတွေမိမာစင်မာရှိဖို့ပြည်သူလူထုအကျိုးစီးပွားကိုထည့်သွင်းစဉ်းစားဖို့ဒါတွေကတော့ပြောကောင်းပြောနိုင်ပါတယ်
မြစ်စုံစီမံကိန်းနဲ့ပတ်သက်လို့တော့တရုတ်စိုးရရဲ့လောဟန်အတိုင်းတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေပဲလူထုအတွက်အကျိုးရှိစေမဲ့နောက်လူထုကလက်ခံလာစေမဲ့နီလန်းနဲ့ဆောင်ရွက်နိုင်ရေးအတွက်တရုတ်စိုးရဘက်ကတင်ပြနိုင်ဖွယ်ရှိတယ်လို့လည်းသုံးသပ်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာနှစ်ဖက်စလုံးအတွက်အကျိုးရှိစေတဲ့ခီးစဉ်ဖြစ်နိုင်ကြောင်းလည်းသုံးသပ်ပါတယ်။
ပြောကြည့်ရင်ကဘာအကျိုးမြတ်တွေရနိုင်လဲဆိုတော့ဒီဘီဘောမှာဘာတီသူရီခံစားနေရတဲ့မတိမလဲဖြစ်တဲ့အချက်တွေကတစုံတရာရှိလေသွားနိုင်တယ်လို့ပြောပါတယ်။ထို့အတူပဲဒေါ်ဆန်းစုကြည်ဘောမှာအချို့လူတွေကအင်မတန်အနောက်တိုင်းကြီးနဲ့နိုင်ငံရေးသမားလို့ခင်ဗျားနေသူဟာအနောက်တိုင်းကိုလိုလားတဲ့နိုင်ငံရေးသမားတယောက်သက်သက်မဟုတ်ဘူး။သူ့အနေနဲ့ဘမတီအရေးကိုလက်ဆုံးတစ်ချက်စဉ်းစားနိုင်တဲ့အမျိုးသားအဆင့်နိုင်ငံရေးပေါင်းဆောင်ရောဖြစ်တယ်ဆိုတာလည်းပြသနိုင်တာဖြစ်တာ။ဒါကတစ်ဖက်စလုံးအတွက်အကျိုးရှိပါတယ
်။တရုတ်ကွန်မြူနစ်ပါတီဟာအရင်ကမြန်မာနိုင်ငံကနိုင်ငံရေးခေါင်းဆောင်တွေကိုဖိတ်ကြားတာရှိခဲ့တယ်လို့ပြီးခဲ့တဲ့ဧပြီလအတွင်းကလည်းပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌပြည်ထောင်စုလွတ်တော်နာယကသူရဦးရွှေမန်းကိုဖိတ်ကြားခဲ့ပါတယ်။ဒီခီးစဉ်မှာသူတော်ဦးရွှေမန်းဟာတရုတ်သမ္မတနဲ့တွေ့ဆုံပြီးနှစ်နိုင်ငံတိုးတက်ဖွံ့ဖြိုးရေးတင်းကျင်းအေးချမ်းရေးနဲ့နေဆက်ဒေသငြိမ်းချမ်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
။ကိုမိုးစောပါရှင်။ VOA ကနေပို့ထူနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တော်သားရှင်များရှင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့သမ္မတရွေးကောက်တင်မြှောက်ခွင့်ဆိုင်ရာသတ်မှတ်ချက်အချို့အပါအဝင်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်ရေးဥပဒေကြောင်းကိုလွှတ်တော်အမတ်20ကျော်ရဲ့လက်မှတ်နဲ့လွှတ်တော်မှဆွေးနွေးဖို့တဘောတူလိုက်ပါပြီ။အခုပြင်ဆင်ဖို့အဆိုပြုချက်တွေအတီးဖြစ်ခဲ့ရင်လဲတာသမီတွေနဲ့ငန်ချာသားဖြစ်ရှိနေတဲ့ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်ကတော့အရင်အတိုင်းဆက်ပြီးရှိနေအောင်ပါပါ။ဒါပေမဲ့လည်းပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဖက်ကတင်တွင်းထားတဲ့ဒီဥပဒေကြောင်းကိုအတည်ပြုနိုင်မဲ့အခြေအနေအလားအလာဘယ်လောက်ရှိတယ်ဆိုတာကိုတော့မတ်သိငီထိုက်ကစူးစီးတင်ပြထားပါရရှင်
။2008ခုနှစ်အခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင်းကိုပြည်တော်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကတနင်္လာနေ့မှာပြည်တော်စုလွှတ်တော်ကိုတင်သွင်းခဲ့တာမှာတော့လွှတ်တော်အမှတ်20ရာခိုင်နှုန်းထိုးရဲ့လက်မှတ်တွေနဲ့ဆွေးနွေးဖို့သဘောတူလိုက်ပြီးဖြစ်ပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုပြင်ဆင်တဲ့ပုံမှန်436ပါအဝင်သမ္မတရွေးချယ်ပိုင်ခွင့်သတ်မှတ်ချက်ပုံမှန်59စာလုံးမှလည်းပြင်ဆင်ချက်တချို့ပါရှိခဲ့ပေမဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်သမ္မတဖြစ်ခွင့်ကိုအတိအကျကန့်သတ်ထားတဲ့ကိုယ်စားလှယ်လောင်းရဲ့တာသမီဇနီးခင်ပွန်းတို့နိုင်ငံခြားသားမဖြစ်စေရဆိုတာကိုတော့မပြင်နာကြောင်းသမ္မတရွေးချယ်ပိုင်ခွင့်ဆက်ပြီးပိတ်ပင်ခံထားရဆဲဖြစ်ပါတယ်အခြေခံဥပဒေပြင်ဆင်ရေးအတွက်ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းတဲ့ဥပဒေကြမ်းတွေကအရေးကြီးတဲ့အချက်တွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြည်သူ့လွှတ်တော်အမတ်ဦးမင်းသူကအခုလိုပြောပါဗျ။ဟော
နိုင်ငံတော်ဓမ္မအဖွဲ့ချုပ်ရေးစီဝါရေးနော်နောက်ကျွန်တော်တို့နိုင်ငံရေးနောက်ကာကွယ်ရေးအမြင်မို့အစီအမြင်လို့ရှိရမယ့်နေရာမှာတနေ့တုန်းကတော့ဒီကာကွယ်အစီအမြင်စကားဝေးအမြင်လို့အစားထုတ်ပြင်ထားတာကျွန်တော်ဒါဥပဒေကြမ်းထဲမှာပါပါတယ်။နောက်ဟိုကမ္ဘာ့ကကူဆလို့ညာသိဝင်စားတဲ့ပုံပါမျိုးနိုင်ငံတော်ဓမ္မရာဟာပေါ့လေဒီချက်ကနိုင်ငံတော်ဓမ္မရာဟာမိမိကိုယ်တိုင်တော့မိမိရဲ့မိဘနဲ့ပါကိုယ်တိုင်တော့မိမိရဲ့ဇနီးဖြစ်ပေါ်တော့၎င်းမိမိရဲ့တရားဝင်တာသမီးတော့၎င်းမိမိရဲ့တရားဝင်တာသမီးရဲ့ဇနီးခင်ပေါ်တော့၎င်းနိုင်ငံခြားဩဇာကမဖြစ်အားလို့ဒါမူလပုံမှာပါပါထားပြီးသားဖြစ်တဲ့အဲ့ဒါကိုအခုဒီဥပဒေချမ်းထဲမှာပေါ့ပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့ကျန်တဲ့အချက်တွေကိုတော့ထည့်ထားပြီးမှဒီမိမိရဲ့တရားဝင်သာသမီရဲ့ဇနီးခင်ပွန်းလေးဆိုတဲ့ချက်ကတော့ချုပ်ထားတာပေါ့လေပဲဖြစ်တာလားရှိပါတယ်။အဲ့တော့တော့သူတို့ဒါပြင်ဆင်ထားနေဆိုတဲ့ပုံမျိုးရောက်နေပါတယ
်။အခုပြင်ဆင်ချက်အရာဆိုရင်တော့သမီးဖြစ်သူနိုင်ငံခြားသားနဲ့လက်ထပ်ထားတာကြောင့်ဒုတိယသမ္မတကိုယ်စားလှယ်လောင်းအဖြစ်ကဖေရှားခံခဲ့ရဘူးတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေလိုပုဂ္ဂိုလ်မျိုးတွေသမ္မတရွေးကောက်ခံခွင့်အရေးချင်းပြည့်မီသွားမှာဖြစ်ပေမဲ့တားဖြစ်သူတွေကနိုင်ငံခြားသားတွေဖြစ်နေတဲ့အတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်အတွက်တော့သမ္မတအဖြစ်ဝင်ရောက်ရွေးကောက်ခံနိုင်မှာမဟုတ်သေးပါဘူး။ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတန်းနဲ့ချီတဲ့လူထုလက်မှတ်တွေနဲ့ပြင်ဆင်ပေးဖို့တင်သွင်းခဲ့တဲ့ပုံမှန်436ပါပြဋ္ဌာန်းချက်တွေကိုတော့ပြင်ဆင်ထားပါတယ်။အခုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းတဲ့ဥပဒေချမ်းကိုအတည်ပြုနိုင်မဲ့အခြေအနေကတော့ခံမှန်းရခက်တဲ့အကြောင်းအမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ပြည်သူ့လွှတ်တော်အမတ်ဦးခိုင်မောင်ကြီးကပြောပါတယ
်။တစ်ဖက်ကဆိုရနဲ့ညီပြီးမှဆောင်ရွက်သလားတွတ်တော်ထဲမှာရှိတဲ့ကျန်ခိုင်ရေးပါတီဝင်နေကပဲဖောင်ရတလာဆိုတာဝေဆဲဖို့နည်းနည်းခက်နေပါလေ။တစ်ခါအုတ်ချုပ်ရေးကမပါရင်တော့ အခက်အခဲရှိနိုင်ပါတယ်။နောက်ပြီးတော့တပ်ပိုင်းဆိုင်ရာကမပါရင်လည်းအခက်အခဲရှိနိုင်တယ်လို့ကျွန်တော်မြင်ထားပါတယ်
။ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဘက်ကပြင်ဆင်မှုတင်သွင်းတဲ့ဥပဒေချမ်းမှာဒေါအောင်ဆန်းစုကြည်သမရဖြစ်ခွင့်ကိုဆက်ပြီးပိတ်ပင်ထားစေဖြစ်ပေမဲ့အခုလိုလွတ်တော်တွင်အင်အားကြီးပါတီကြီးတစ်ခုအနေနဲ့အခြေခံဥပဒေပြင်ဆင်ရေးအင်တိုက်အားတိုက်လှုပ်ဆောင်လာတဲ့အပေါ်မှာတော့ကြိုဆိုရမှာဖြစ်တယ်လို့ NLD ရဲ့ပြည်သူ့လွတ်တော်အမတ်ဦးမင်းသူကပြောပါတယ
်။ USDP ပါတီကနေတာဦးဆောင်ပြီးမှအမှတ်တွေကြောက်တယ်ဒီပေါ်မှာလည်းကျွန်တော်ကဟိုကျွန်တော်ဒီမိုကရေစီဘက်ကလက်ခံတယ်အဲ့လိုပဲတခြားပါတီတွေတိုင်းနာပါတီတွေပါမှာအလုံးနေရာကျော်တနည်းအားဖြင့်ဒီရဟိုင်းလုံး50ကျော်လက်မှတ်ထိုးတဲ့အတွက်ဒီပေါ်မှာဒီဟိုပြင်ရင်စိတ်ရှိလို့ဒီလိုတင်တယ်လို့ပဲကျွန်တော်ယူဆလို့ရပါတယ်ဒီကလည်းကျွန်တော်ကချူဆူဒီမှာတော့ဝိုင်းမန်ပေါ်မှာဒီပစ္စည်းတွေဆောင်ရွက်နေတာ
တနင်္လာနေ့မှာတင်သွင်းခဲ့တဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေချမ်းမှာဆိုရင်လွှတ်တော်ကိုယ်စားလှယ်တွေသာဒုသမ္မတရွေးချယ်ခွင့်လက်ရှိသမ္မတရဲ့လုပ်ပိုင်ခွင့်တွေကိုထိန်းချုပ်ထားတာပြင်ပြည်နယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေရွေးချယ်တင်မြှောက်မှုအပါအဝင်ပြည်ထောင်စုတရားသူကြီးချုပ်သက်တမ်းတွေကိုလည်းသတ်မှတ်ထားတာကိုတွေ့ရပါတယ်ရှင်
မတင်ကြီးထိုင်မင်းမြန်တင်ပြတော်တာပါတော်တာရှင်တွေခုနားဆင်နေရတာကတော့ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ခုတော့နိုင်ငံတကာသတင်းတပုတ်တင်ပြပါမယ်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမြန်မာနိုင်ငံနယ်စပ်တနေရာမှာအိန္ဒိယအစိုးရစီရင်တန်းကိုခွဲထွက်ရေးတပုတ်တွေခြုံခုတိုက်ခိုက်ခဲ့တာကြောင့်စစ်သားတချို့သေဆုံးသွားပါတယ်အိန္ဒိယအစိုးရဘက်ကလည်းတပုတ်တွေပေါ်စစ်ဆင်ရေးတရအနေနဲ့တံပြန်ထိုးစစ်ဆင်တိုက်ခိုက်နေတာပါတဖက်မှာလည်းတဘုံတွေခိုအောင်လေးရှိတဲ့မြန်မာနိုင်ငံဘက်ကအစိုးရနဲ့လည်းအတူပူးပေါင်းဆောင်ရွက်နေတယ်လို့အိန္ဒိယစစ်တပ်ဘက်ကပြောပါရယ်ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုအောင်အောင်ကအခုလိုတင်ပြထားပါရယ်ရှင
်အိန္ဒိယလုံခြုံရေးတပ်ဖွဲ့ဝင်20လောက်ကိုတဘုံတွေကတပ်ဖြတ်ပြီးရပိုင်းတွင်မှာပဲဇွန်လ9ရက်နေ့မှာအိန္ဒိယအစိုးရကဒီခွတ်တရေးတဘုံတွေကိုဒီအိန္ဒိယမြန်မာနယ်စပ်အနီးလိုက်လံတိုက်ခတ်ချေမှုန်းခဲ့ပါရယ်အိန္ဒိယတပ်ဖွဲ့ဝင်တွေရဲ့ရင်နှန်းကိုတဘုံတွေကခြုံခိုတိုက်ခိုက်ခဲ့တာပါ။ထောက်လိုင်းရေးသတင်းတွေအရမကြာခင်မှာလည်းပဲနောက်ထပ်အလားတူတိုက်ခိုက်မှုတွေရှိလာနိုင်တာကြောင့်တံပြန်တိုက်ခိုက်မှုတွေလုပ်နေတာလို့အိန္ဒိယကြီးချုပ်ဗိုလ်ချုပ်ရမ်ဘာစင်းကပြောပါရယ်
။ We conducted operations to counter these attacks. Early this morning
ရထားတဲ့ထောက်လိုင်းရေးချက်လက်တွေပေါ်အခြေခံပြီးကျွန်တော်တို့ဒီစစ်စင်ရေးကိုလုပ်ခဲ့တာပါ။အိန္ဒိယမြန်မာနယ်စပ်ကနာဂလန်နဲ့မဏိပူပြည်နယ်နားကတဘုံဖွဲ့နှစ်ဖွဲ့နဲ့ကျွန်တော်တို့တိုက်ပွဲတွေဖြစ်ပါတယ်။စစ်သွေးကြွရကြောင့်နေနာဆုံးရှုံးမှုတွေဖြစ်ခဲ့ပြီးမှကျွန်တော်တို့လူလူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေပေါ်မှာကြာနေတဲ့အန္တရာယ်တွေကိုတားဆီးပြစ်ရမှာပါ။အ
ိန္ဒိယအထူးတပ်ဖွဲ့ဝင်တွေကမြန်မာနိုင်ငံဘက်ကိုထွက်ပြေးဝင်ရောက်သွားတဲ့သဘုံတွေကိုလိုက်လံနှိမ်နှင်းတိုက်ခိုက်ခဲ့တယ်လို့ဆိုပေမဲ့စစ်တပ်ဘက်ကတော့ဒါကိုအတည်ပြုပြောကြတာမျိုးမရှိပါဘူး။မြန်မာသမ္မတရုံးညွှန်ကြားမှုဦးစော်ဒီကတော့သူ့ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာအိန္ဒိယစစ်တပ်အနေနဲ့မြန်မာပိုင်နယ်ထဲမှာဝင်ရောက်စစ်ဆင်ရေးလုပ်တယ်ဆိုတာကိုညှင်းဆန်ထားပြီးမြန်မာနိုင်ငံအနေနဲ့မိသည့်နိုင်ငံသားတပ်ဖွဲ့ကမှမြန်မာပိုင်နယ်ထဲဝင်ရောက်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ရေးထားပါရယ်။ဗိုလ်ချုပ်ဆင်းကရှေ့အနာဂတ်မှာကြုံတွေ့ရနိုင်တဲ့အကြမ်းဖက်သမားတွေရဲ့တိုက်ခိုက်လာမှုကိုမြန်မာအစိုးရနဲ့အတူလက်တွဲဖြေရှင်းသွားမယ်လို့ဆိုပါရယ
်။ We are in communication with the Myanmar authorities
မြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပြီးမြန်မာစစ်တပ်နဲ့လည်းအရင်ကတည်းကနှိကက်တဲ့ဆက်ဆံရေးရှိပါရယ်။ရှေ့လျှောက်ပြီးတော့လေအကျန့်ဖက်သမားတွေကိုအတူတူနှိမ့်နှင်းတော့မျောလင်းပါတယ
်ပြန်ကြိုင်းတဲ့ရုတ်တံလွင့်ဌာနအငြိမ်းတန်းဝင်ကြီးရာဂျာဗန်ဒါရာတော့ကရှေ့လျှောက်ပြီးတော့လေအိန္ဒိယအနေနဲ့သဘုံတွေအပေါ်ကိုအလားတူတုံ့ပြန်တိုက်ခိုက်တာတွေလုပ်သွားမယ်လို့ပြောပါတယ
် I think the message is very clear that this government this nation will no longer
အခုလိုတိုက်ခိုက်လာတဲ့အပေါ်အိန္ဒိယအစိုးရအနေနဲ့ကောဒီနိုင်ငံအနေနဲ့ကောငြိမ်းချမ်းနေမှာမဟုတ်ပဲလက်တုံ့ပြန်တိုက်ခိုက်သွားမှာပါကျွန်တော်တို့ပြင်းပြင်းထန်ထန်တုံ့ပြန်သွားမှာဖြစ်ပြီးတော့ဒီလိုလုံနိုင်စွမ်းလည်းရှိပါတယ
်။အိန္ဒိယနိုင်ငံမြောက်ပိုင်းတောင်ထူရက်တဲ့နေဆက်တွေဖြစ်တဲ့တရုတ်၊ဘူတန်၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနေဆက်တွေမှာသဘုံတွေခေါောင်းလေရှိပြီးသူတို့ဟာကိုပိုင်အုပ်ချုပ်ခွင့်ဒါမှမဟုတ်ခွဲထက်ခွင့်လိုလားနေတာပါ။ဒီနေဆက်တစ်လျှောက်အိန္ဒိယတပ်တွေစေစုနှင်းနဲ့ချီနေရချထားပေမဲ့အဲ့ဒီနိုင်ငံဘက်ချမ်းမှာခိုလုံနေတဲ့သဘုံတွေဟာအခုလိုမျိုးနေဆက်ဖြတ်ကျော်တိုက်ခိုက်တာမျိုးမရှိခဲ့ဘူးလို့ဆိုပါတယ်။အိန္ဒိယဝန်ကြီးချုပ်နေရန်ဒရာမိုဒီကလည်းနေဆက်ဖြတ်ကျော်အကြမ်းဖက်တိုက်ခိုက်မှုတွေကိုနှိမ်နှင်းဖို့နဲ့စီးပွားရေးပုံမှန်ခိုင်မာလာအောင်အိန္ဒိယနိုင်ငံတွေနဲ့ပူးပေါင်းမှုနဲ့ဆက်ဆံရေးရရှိအောင်ကြိုးပမ်းခဲ့ပြီးတစ်ဖက်မှာလည်းသူအစိုးရအနေနဲ့ဒီသဘုံတွေကိုပြတ်ပြတ်သားသားနှိမ်နှင်းသွားဖို့အကြိမ်ကြိမ်ပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုအောင်တင်ပြသွားတာပါရှင်။VOA ကထုတ်လွှင့်ပေးနေတဲ့နိုင်စင် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ10ရက်ဗုဒ္ဓနေ့ညပိုင်းအသံလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 51အပြင်လိုင်းလံမီတာ190ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနားဆင်နိုင်ကြပါရရှင်ဒီကနေ့နားဆင်ရမယ့်အစီအစဉ်တွေထဲမှာကြားကြားမှာတော့
Well, what we're seeing with the constitution there's discussion of a constitutional referendumwhich you know if the government
လူခွင့်ရေးဆောင်ကြီးရဲ့အဖွဲ့ကြီးရဲ့ပန်းကောက်အခြေစိုက်အရာရှိတဦးဖြစ်တဲ့ Phil Robertson နဲ့ဦးကျော်စန်းသားမေးမြန်းထားတာကိုမြမအရေးသုံးသပ်ချက်မှာကြားကြရမှာပါဒါအပြင်ခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြမမီဒီယာမြင်ကွင်းနဲ့မြမတခွင်ကဏ္ဍတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခုတော့ဒီကနေ့ရဲ့ပတ်စင်ကဏ္ဍတွေထဲကအရင်ဆုံးမြမမီဒီယာမြင်ကွင်းကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့တက္ကသိုလ်ဝင်ဆမ်မွေအောင်စင်းရွှေစေးဒေါ်လာစေးနဲ့လွတ်တော်မှာသတင်းထောက်သွေသတင်းယူခွင့်ကန့်သက်ခံရတဲ့အကြောင်းဒီလိုသတင်းတွေကိုနားဆင်ရမှာပါမအိမ်ခိုင်ဦးရေးသားထားတာကိုဦးဆံမိုးဝေကအကူအညီတင်ဆက်ထားပါတယ်ရှင
်အခုပြီးခဲ့တဲ့အပတ်မှာတော့တက္ကသိုလ်ဝန်ထမ်းဆံမိုးဝေအောင်စင်းထွက်ခဲ့ပြီးဒီအကြောင်းအရာဟာလူပြောများတဲ့သတင်းဖြစ်ခဲ့ပါတယ်မြန်မာပြည်မှာလူအများစိတ်ဝင်စားဆုံးဆံမိုးဝေတစ်ခုတည်းကြောင့်ဒီဆံမွေးဝဲရက်လက်မထွက်ခင်တရက်ကလေးကမိဘတွေကကြိုးတိဖို့ကြိုးစားခဲ့ကြပါတယ်။အရင်ကဆိုရင်ဆံမွေးဝဲအောင်စင်းထွက်ရမယ့်ရက်မတိုင်ခင်တပတ်လောက်ကလေးကကြိုတင်ငွေပေးလို့ဖြစ်စီအတိမိတ်ဆွေနဲ့ဖြစ်စီအောင်စင်းကိုတိဖို့ကြိုးစားခဲ့ကြပါတယ်။ဆံမွေးဝဲအောင်စင်းအတွက်တော့ထုတ်လွှင့်ထားတဲ့အောင်စင်း website ကအဲ့ဒီနေ့မှဖွင့်လို့မရခဲ့ပါဘူး။ဆံမွေးဝဲရက်လက်အဖြစ်နောက်ဆက်တွဲကလေးတွေရဲ့အမှတ်တင်နဲ့ပတ်သက်လို့အောင်ကျက်အရာမဆိုးဘူးဆိုပေမဲ့မိဘတွေအနေနဲ့ရှေ့ဆက်ရမယ့်ပညာရေးစနစ်ပေါ်အခုချိန်ထိအားရမှုမရှိကြသေးပါဘူး။မြန်မာပြည်ရဲ့လက်ရှိအခြေခံပညာအထက်တန်းပညာရေးစနစ်မှာကျက်ဖြည့်စနစ်ကများနေပြီးဘာမှတိုးတက်မှုရှိတယ်လို့မမြင်သေးဘူးလို့ပုဂ္ဂလိကအထက်တန်းပညာသင်ကျောင်းတောင်းမှာမြန်မာစာသင်ကြားပေးနေတဲ့ဆရာမင်းသက်ရွှေကအခုလိုပြောပြပါဗျာ။ဟုတ်ကဲ့
ကျွန်တော်ဒီသားမြင်ပေါ့ပုဂ္ဂလိကအမြင်နဲ့ပြောမယ်ဆိုလို့ရှိရင်ပညာရေးစနစ်ကအမှတိုးတက်လာတာတော့မတွေ့ပါဘူး။ပြီးတော့မပြောင်းလဲတာလည်းကြာပြီပေါ့ကျွန်တော်ဆိုရင်10နှစ်15နှစ်ပြီဒီလုပ်ငန်းမှာသင်ကြားနေတဲ့ကိစ္စမှာအခုမြန်မာစာကိုတာဝန်ယူသင်တယ်ပေါ့အဲ့တော့သင်တဲ့အချိန်မှာလည်းဒီမြန်မာစာမေးခွန်းတွေကဟိုးခေအောင်ကပုံစံပါပဲလူတို့ပုံလျှော့အဲတပုတ်တိုးတယ်တပုတ်လျှော့တယ်ဒီလောက်ပုံစံမျိုးလောက်ပဲသွားတယ်မေးခွန်းပုံစံလည်းပြောင်းလဲခြင်းမရှိဘူး။နောက်တစ်ခါကလေးတွေကိုအခုလောက်ထားတဲ့ပုံစံကကျွန်တော်အမြင်ပြောမယ်ဆိုလို့ရှိရင်တော့ညံ့ညာကျက်နိုင်မှတ်နိုင်တဲ့လူကဂုဏ်လူရမှာပဲသူကြောမှတ်တယ်ရမှာပဲဒီလိုဖြစ်နေတယ်ဒါကမဖြစ်သင့်တဲ့ပုံစံပေါ့နော်အတွေးပိုင်းကိုအားပေးထားတဲ့အချက်ကိုတော်တော်လေးကိုမတွေ့ရဘူး။ဘာသာတိုင်းဘာသာတိုင်းဆိုတာကိုမနှံ့ဆက်ပြန်ကျွန်တော်ကန်တွေ့တဲ့ဘာသာပိုင်းပြောမယ်ဆိုလို့ရှိရင်တော့အတွေးကိုအားပေးထားတဲ့ဟာမျိုးကိုကျွန်တော်တို့ကရှောင်းကိုသင်ရတဲ့ပုံစံဖြစ်လာတာ။ဘာဖြစ်လို့လဲဆိုတော့အမှတ်ကရကျင်သေးတာ။အမှတ်ကရကျင်တယ်ဆိုတော့ဒီပိန်ကဒီလောက်ပဲဝင်ရမယ်ဆိုတဲ့အပိုင်းမျိုးအဲဥပမာ essay type လိုပုံစံမျိုးဖြေလို့ရှိရင်ဒီကောက်ချက်မျိုးမှစာစစ်သူကြိုက်မယ်။စာစစ်တဲ့ဆရာဆရာမကိုအများနဲ့တဲ့တွက်နေရ။အဲ့ဒီပုံစံမျိုးသွားတွေ့ရပါလေ။ကြောင်းလဲဖို့လူဓာတွေကတော့အများကြီးပဲဗျ။အဓိကပြောမယ်ဆိုလို့ရှိရင်တော့ကလေးရဲ့တကယ်အရေးချင်းကိုအဲထုတ်ဖို့နိုင်တဲ့ပုံစံမျိုးတွေပြောင်းအဲ့လိုလူမျိုးအကဲဖြတ်တဲ့လူတွေကလည်းတတိယအကဲဖြတ်အဲ့ဒါမျိုးတွေတော့ကြောင်းလဲစေချင်တယ်လို့ကျွန်တော်မြင်ပါတယ်ဗျ
။နောက်ထပ်တင်ပြလိုတဲ့ကိစ္စကတော့လက်ပွားကူရောဆိုပြီးတော့လွတ်တော်အတွင်းတက်မတော်သားတဦးကသူများကိုစားမဲပေးတဲ့ကိစ္စကိုဖော်ပြခဲ့တာနဲ့ပတ်သက်ပြီးမီဒီယာတွေကိုလွတ်တော်ကျင်းပနေစဉ်အထဲကိုဝင်ပြီးတော့သတင်းယူခွင့်သတင်းထက်ပုံရက်ကူးခွင့်တွေကိုကန့်တတ်လိုက်ပါတယ်။တက်မတော်သားကိုစလေဒီဘက်ကကန့်ကွက်တိုင်ကြားလာတာကြောင့်အခုလိုလုတ်ခဲ့ရတာလို့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကပြောကြားခဲ့ပါတယ်။မီဒီယာသမားတွေဘက်ကလည်းဒီကိစ္စဟာတကယ့်ဖြစ်ရပ်ကိုလစ်လျူရှုထားပြီးမီဒီယာကိုကန့်တတ်မှုတစ်ခုသာဖြစ်တယ်ဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်။လက်ရှိအခြေအနေမှာတော့မြန်မာဂျာနယ်လစ်ကွန်ရက်ကဒီကိစ္စကိုကန့်ကွက်စာပြစ်ပို့ထားပေမဲ့လွတ်တော်ရဲ့ဓာတ်ပုံရိုက်သတင်းယူခွင့်ကိုပိတ်ပင်ထားဆဲဖြစ်တယ်လို့နေပြည်တော်ကလွတ်တော်မှာသတင်းရယူနေတဲ့သတင်းတောက်ကိုအောင်သူရကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။ဒီတော်များများဒီပြည်သူလွတ်တော်မျိုးသားလွတ်တော်အမတ်တွေကျော်များဒီလိုလှုပ်တာမကြိုက်ပါဘူးများဆိုရတာလေ။ဒီလှုပ်တဲ့လူဆိုလဲလှုပ်တဲ့လူကိုခေါ်ပြတော့တယ်လက်ဆိုင်လက်ဆိုင်တဲ့လူကိုပြောပါနော်။ လုပ်တဲ့လူကိုအချိန်ချိုးပေါက်တယ်လို့ပြီးစားလိုက်ခြင်းအချိန်ချိုးပေါက်တယ်လို့ပဲပြောပေါ့အားလုံးဝလုံးရှင်နဲ့သိမိရတာမျိုးကြတာမပေါ့နော်ဒီလိုတော်ကြီးဒီလိုအသက်ဝင်လာဖို့ဆိုတာသတင်းမီဒီယာဘက်ကအများကြီးသိရရှိတယ်ပေါ့အဲ့ဒါမျိုးတဟာမလို့ရှင်လို့ပြောပြီးတော့တော်မှတ်တော့များများတော့ဒါမျိုးပြောဆိုနေတာမျိုးရှိပါတယ်ကျွန်တော်တို့ဟို print သမားတွေဆက်ကစိတ်ခက်ခဲမရှိဘူးနော်ရေဒီယိုတို့ print လို့ဓာတ်ပုံရိုက်မဲ့လူတွေဗီဒီယိုသမားတွေအတွက်ခက်ခဲရှိတယ်နောက်တစ်ခုကအခုထက်ခက်ဟိုခက်ခဲဆုံးတစ်ခုကတော့သူကကျွန်တော်တို့ကဒီပြောင်စုဝင်ကြီးတွေကသက်ဆိုင်ရာသတ်တော်မှာလာရှင်းတဲ့အခါမှာသူတို့ပြန်လို့ရှိရင်ကျွန်တော်တို့ကလိုက်မေးတာရှိတယ်။နေတဲ့အခါကျအဲ့ဒီဘက်ဝင်ကြီးတွေအဝင်ထွက်လို့တဲ့အဆက်ကိုကျွန်တော်တို့ပေးမဝင်တော့အဲ့ဒါတော့တော်တော်အခက်ကြီး
။နောက်ဆုံးတင်ပြခြင်းတဲ့သတင်းကတော့ဒီတစ်ပတ်အတွင်းမီဒီယာတွေပေါ်မှာဒေါ်လာဈေးနဲ့ရွှေဈေးထိုးတက်လာတဲ့အကြောင်းတွေပဲဖြစ်ပါတယ်။ဒေါ်လာဈေးကမှဒေါ်လာဈေးဟာတဒေါ်လာကိုမြန်မာငွေ1000ကျော်ပေါက်ခဲ့ပြီးတော့အခုရပိုင်းအတွင်းရွှေဈေးဟာ9သိန်းခွဲထိထိုးတက်သွားခဲ့ပါတယ်။ဒီလိုရွှေဈေးနဲ့ဒေါ်လာဈေးတွေတက်လာမှုကြောင့်ပြည်သူတွေမှာကုန်ဈေးနှုန်းတွေတိုးမြင့်လာမှာကိုစိုးရိမ်နေကြတယ်ဆိုတာကိုပြောကြရင်ညီကုန်းချုပ်လိုက်ရပါတယ
်။မြမမီဒီယာမြင်ကွင်းကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ VOA ကနေသတင်းပတ်ဆင်ကဏ္ဍတွေကိုဆက်လက်တင်ပြနေပါတယ်။ခုတော့မြမအရေးသုံးသပ်ချက်ကိုနားဆင်ရအောင်ပါ။ဒီတစ်ပတ်စီစဉ်မှာမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဟာ2014ခုနှစ်ကမော်တော်ကားကြီး6ထဲပြုတ်ကျသလိုယိုယွင်းသွားခဲ့တယ်လို့အမေရိကန်အခြေစိုက် Human Rights Watch ကလူ့အခွင့်အရေးစောင့်ကြည့်တဲ့အဖွဲ့ကပြောကြားလိုက်ပါတယ်။ဒါဟာတကယ်ပဲလား။ဒီသုံးသက်ချက်ဘလောက်မှန်တယ်လဲ။လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ဘန်ကောက်အခြေစိုက်အရာရှိတဦးဖြစ်တဲ့ Phil Robertson နဲ့ဦးကျော်စန္နာဆွေးနွေးသုံးသက်ထားပါရဲ့ရှင်။
Phil Robertson ခင်ဗျာ။မြန်မာရဲ့ HRW လို့ခေါ်တဲ့အာရှလူခွင့်ရေးစောင့်ကြည့်လေ့လာမှုအဖွဲ့ရဲ့အာရှရေးရာညွှန်ကြားမှု Brad Adam ကပြောပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာ2010ခုနှစ်မှာကား crash ရောက်တဲ့ဟိုကားကြီးထိုးကျသွားသလိုပဲလို့မှတ်ချက်ရေးထားပါတယ်လူတိုင်းလက်ခံကြပါတယ်ဒါကိုဒါပေမဲ့အဲ့ဒီမတိုင်ခင်နှစ်နှစ်ကပုံမှန်တိုးတက်မှုရှိခဲ့တယ်လို့ဆိုထားတယ်တော့ဘာလို့ကများတိုးတက်မှုလို့ခင်ဗျားတို့ကတွက်ခဲ့ကြလဲဆိုတာအရင်ဆုံးရှင်းပြပါခင်ဗျာ
Well we saw some progress in terms of media freedom but that's now being pulled backWe saw some progress in terms of releasing of a large number of political prisoners, but now with the effective operation of the peaceful
media လွတ်လပ်ခွင့်တချို့တွေ့ခဲ့ရပါတယ်အခုတော့ပြန်ရုပ်သွားပါပြီနိုင်ငံရေးအကျဉ်းသားအများအပြားလွတ်ပေးတာရှိခဲ့ပါတယ်ဒါပေမဲ့အခုတော့ငြိမ်းချမ်းစွာစုဝေးဆန္ဒပြသူတွေကိုဖမ်းဆီးရုံးတင်ပြီးအများအပြားထောင်ချတာပြန်တွေ့လာရပါပြီဆိုတော့အခုအခါနိုင်ငံရေးအကျဉ်းသားတွေပို့တောင်များလာပါပြီဒါ့အပြင်ရွက်ကောက်ပွဲနေ့ကလာချိန်မှာလူမျိုးရေးဘာသာရေးကာကွယ်မှုဥပဒေတွေပြထန်းလာပါတယ်။ဒါဟာနိုင်ငံတကာလူ့ခွင့်ရေးစံနေနဲ့လုံးဝဆန့်ကျင်နေပါတယ်
။2014မတိုင်ခင်နှစ်နှစ်တိုးတက်မှုဆိုတဲ့ကာလထဲမှာဖွဲ့စည်းပုံဥပဒေကိုပြန်ပြင်ပါမယ်။1982နိုင်ငံသားဥပဒေကိုပြန်ပြင်ပါမယ်လို့လည်းကတိမပေးခဲ့ပါဘူး။ဆိုတော့ဒီအချက်တွေမှာအဓိကအဖြစ်ဟိုတုန်းကလည်းဘာမှမထူးခြားဘူး။အခုလည်းဘာမှမထူးခြားလာဘူးလို့ပြောရမှာပေါ့ခင်ဗျာ
။ Well, what we're seeing with the Constitution, there's discussion of a constitutional referendum.Which, you know, if the government is prepared to do that, would be quite good. But, you know, it's not clear what sort of elements of the Constitution, what sort of provisions would be amended.
Will 59F... I think we can see this, and I can't see this, and I can't see this. I can't see this, but I can't see this, so I can't see this. But, I can't see this, but I can't see this, so I can't see this, so I can't see this. I can't see this, but 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 I c a n ဒါပေမဲ့အစိုးရဘက်ကလုံးဝပွင့်လင်းမြင်သာမှုမရှိပါဘူး။တစ်ချိန်တည်းမှာပဲအဖြူရောင်ကဝိုက်ကကန်ဆောင်ထားသူတွေရဲ့မဲပေးခွင့်ကိုပြန်လည်ရုပ်သိမ်းလိုက်တာတွေ့ရပါတယ်။ဒီလောက်ရဟာရိုဟင်ဂျာတွေတာမကအနေဆက်နေတခြားလူတွေတခါမှမပုံနေမရှိခဲ့ဘူးတဲ့သူတွေကိုပါထိခိုက်စေမှာဖြစ်ပါတယ်
။ဟုတ်ကဲ့ဒီလူမျိုးရေးကိစ္စကိုမမေ့ခင်ကျွန်တော်ဒါကိုဆက်မေးပြစီခင်ဗျာ။နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေဟာဘာဖြစ်လို့2014မတိုင်ခင်ကမြန်မာနိုင်ငံတွေကိုအလူရဝင်နေခဲ့ကြတာလေသူတို့ကသူတို့စီးပွားရေးအကျိုးစီးပွားတစ်ခုတည်းကိုပဲကြည့်ပြီးလူခွင့်ရေးလူယူခံရနေတဲ့မြန်မာပြည်သူတွေကဂရုစိုက်တဲ့သဘောဖြစ်မနေဘူးလားအဲဒီကလည်းဘာမှမတူတက်ခဲ့ပဲနဲ့အတင်းလူပြီးတော့ဝင်နေကြတော့
Well I think that that's part of it I think we're seeing foreign investment and in commercial concerns driving the relationship particularly from the European
ဒါဟာလည်းတစိမ့်တွေဒါဖြစ်ပါတယ်ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ဟာယင်းနှိမ့်ညွန့်နှံမှုနဲ့စီးပွားရေးအကျိုးအမြတ်တွေကိုမျက်စိကျနေကြတာပါမြန်မာနိုင်ငံမှာလူခွင့်ရေးတိုးတက်မှုအစအနကိုစတွေ့လိုက်ရတာနဲ့ဒါတွေတောက်လျှောက်တိုးတက်လာတော့မှာပဲလို့ယူဆခဲ့ကြတာဟာအတော်လေးနှုံနယ်အရတယ်လို့ ဆိုရပါလိမ့်မယ်အထူးသဖြင့်ဥရောပသမဂ္ဂကဒီလိုယူဆခဲ့ပါတယ်သူတို့ယူဆသလိုလုံးဝဖြစ်မလာခဲ့ပါဘူးအခုတော့မြမလူခွင့်ရေးအခြေအနေဟာတိတိတသာနောက်ပြန်ဆုတ်သွားပြီဆိုတာလူတိုင်းသဘောပေါက်သွားကြပါပြီမြေယာပြဿနာတွေခြားစားပြည့်စုံမှုပြဿနာတွေအပြင်ပွင့်လင်းမြင်သာမှုရှိရေးလူတိုင်းပါဝင်နိုင်တဲ့ဒီမိုကရေစီထွန်းကားရေးစတာတွေလိုအပ်ပါတယ်ဒီလိုအခြေခံပြဿနာတွေမပြေလည်ပဲလူခွင့်ရေးကိုအခြေခံတဲ့ဖြစ်ထွန်းမှုမရှိပဲသွားရောက်ပြီးရင်းနှီးမြှုပ်နှံကြမယ်ပြည်ပရေးလုပ်ငန်းကြီးတွေလုပ်ကြမယ်ဆိုရင်တော့ဆုံးရှုံးမှုနဲ့ပဲရင်ဆိုင်ရမှာပါဒီတော့ခရိုနီစီးပွားရေးစစ်တပ်နဲ့ဝေစားမြစားလုပ်ငန်းတွေပဲတွေ့လာရမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီလိုအခြေအနေတွေနောက်ပြန်ဆုံးနေရဆိုတာကိုအစိုးရတွေလည်းသဘောပေါက်သွားကြပြီသဘောပေါက်နေကြပြီဆိုတော့ဘာကြောင့်ဆက်ပြီးလုပ်နေရလဲခင်ဗျာအခုခါမှာခင်ဗျားတို့လူခွင့်ရေးအဖွဲ့တွေအနေနဲ့ကတော့ဒီအစိုးရတွေအပေါ်မှာလွှမ်းမိုးမှုတစုံတရာပေးနိုင်တာမရှိဘူးလား
Well, I mean, the problem is what's happening, of course, is as people are coming in and speaking to the government or speaking to...
Chenigo, Asoya ne techo wunji de go, piopya bime, piatana ga, kroni longan shin de jini myo nan ture ne, pubang lo sang ture cho ha, nanganaga ne aset dwe shini ja ture phit pa de, nanganaga Taiwan ti let lan mi ture phit ja ba de. Athu taphin, lebarang ma so yin, sitat ne tiyok to pu dwe bi lo ne ja ra ba. Lukhwin yi cho phaw mu re le, taip po lin tin sha ba de.ဒီချိုးဖောက်မှုတွေကိုအစိုးရကလုံးဝလစ်လျူရှုထားတာ
ပါမှန်ပါတယ်ဒီလိုပြပရင်းနှီးမြှုပ်နှံသူတွေကိုခင်ဗျားတို့မထိန်နိုင်ဘူးဆိုရင်မြန်မာအစိုးရကလူခွင့်ရေးကိစ္စကိုတောင်းယူလာတိုးတက်လာအောင်လုပ်ဖို့ဆိုတာဘယ်လိုလုပ်ဆောင်ရွက်တောင်းနိုင်မလဲခင်ဗျားမဟုတ်ဘူးလား
Well I mean let's be clear though I mean the government is responsible
ဒါပေမဲ့အစိုးရကအဓိကတာဝန်ရှိတာပါရှင်းနေပါတယ
်ဟုတ်ပါတယ်အစိုးရဒါတွေကိုပြောင်းလဲပြုပြင်ဖို့အတွက်အစိုးရမှာ political will ဆန္ဒရှိတာမဟုတ်ပါဘူးသူတို့အကျိုးပဲဥပ္ပီပြီးတော့လုပ်နေရပါဒါကိုဘယ်သူကမှဖိအားမပေးရင်ဖိအားပေးမယ့်အစားငါတို့ရင်းနှီးမြှုပ်နှံမှုကိုဆက်လုပ်မှာဘာမှမစိုးရင်လဲဆိုတာမျိုးဖြစ်နေတော့မခဲဘူးလားခင်ဗျာနိုင်ငံရေးအဖြစ်မှကြည့်ပါသမ္မတဥဘာမကိုရိုင်းကပဲမြန်မာနိုင်ငံရဲ့အခြေအနေဟာဒါသူတို့ရဲ့ success story ပဲငါတို့ရဲ့အောင်မြင်တဲ့လူရက်တရပဲဆိုပြီးမကြာခဏကိုမြောက်မြောက်ပြောနေတာဆိုတော့မြန်မာလူထုဘက်ကဘလောက်ပဲနစ်နာနေနေဘလောက်ပဲခံစားနေရဆက်လက်လုပ်သွားမယ်လို့ပြောနေတာပဲဆိုပြီးလူတွေကထောက်ပြနေရပါတယ်
Well, I hope President Obama now realizes that that prognosis was premature because it's not a success story.
လူယူဆခဲ့တာဟာအချိန်စောနေတယ်ဆိုတာအခုတော့သမ္မတဩဘားမားသဘောပေါက်သွားပြီလို့ကျွန်တော်မျှော်လင့်ပါတယ်။ဒါဟာ success story အောင်မြင်တဲ့လောက်ရတစ်ခုမဟုတ်ပါဘူး။တိုင်းရင်းသားတွေနဲ့ဆက်ဆံရေး1982ဥပဒေအရနိုင်ငံသားတတ်မှတ်မှုရခိုင်ပြည်နယ်အခြေအနေစတဲ့နယ်ပယ်အားလုံးမှာလူခွင့်ရေးဆိုင်ရာဂရီကဝတ်တွေလိုက်နာဖို့ပြက်ကွက်နေစေဖြစ်ပါတယ်အထင်ရှားဆုံးတစ်ခုကတော့မြန်မာနိုင်ငံမှာကုလသမဂ္ဂလူခွင့်ရေးရုံးဖွင့်ထားရှိဖို့သမ္မတဦးသိန်းစင်ကသမ္မတဩဘားမားကိုကတိပြုခဲ့ပေမဲ့အခုထိအရေးအောင်တောင်မတွေ့ရသေးပါဘူးဒီအခြေအနေအတိုင်းဆိုရင်မြန်မာပြည်သူတွေရဲ့လူခွင့်ရေးကိုကာကွယ်နိုင်ဖို့ခက်ခဲမှာဖြစ်ပါတယ
်ဟုတ်ကဲ့အခု1982နိုင်ငံသားဥပဒေကြောင်းပြောပြစေခင်ဗျာခင်ဗျားတို့ HRW ကတော့ဒီဥပဒေဟာဖိနှိပ်ချုပ်ထည်မှုအတွက်လောင်စာထိုးပေးနေတာဖြစ်တယ် Fueling Suppression ဆိုပြီးတော့သုံးထားပါတယ်အင်မတန်ကောင်းမွန်တဲ့အသုံးဖြစ်ပါတယ်ဒါပေမဲ့ဒီကိစ္စမှာကျွန်တော်နားလည်တာကနှစ်ပိုင်းပါဝင်နေတယ်ပထမတစ်ပိုင်းကနာမည်ကိစ္စရခိုင်ပြည်နယ်ကမွတ်စလင်တွေကသူတို့ခံယူခြင်းနဲ့နာမည်အတိုင်းခေါ်ဖို့သတ်မှတ်ဖို့ကိစ္စဒုတိယတစ်ခုကတော့သူတို့လက်တွေ့ကြုံတွေ့နေရတဲ့အကြတဲ့တွေဆွေးရတဲ့အခြေအနေတွေအထူးသဖြင့်ဒါစခန်းတွေထဲမှာသူတို့ခံစားနေရတာတွေဒီအချိန်တွေတွတ်တက်အောင်ကောင်းမွန်ဖို့လုပ်ဖို့အတွက်ဒါလုပ်ပေးရမှာဒါဒီအချိန်တွေတွတ်တက်ကောင်းမွန်အောင်ဒါရှင်းနေပါတယ်ဆိုပေမဲ့လည်းခင်ဗျားတို့လူဖွဲ့စည်းအဖွဲ့တွေကဒီအရေးတဲ့နာမည်ကိစ္စကိုပဲဘာကြောင့်အလေးနဲ့ထားပြီးတော့အရေးတူလုပ်နေကြရတာလဲခင်ဗျာ
Well I mean I think the whole issue of the name is something that too many people are fixated about I meanOur view is that people should be able to call themselves by the name that they
လူတွေတော်တော်များများကဒီနာမည်ကိစ္စကိုအာရုံစိုက်ကြပါတယ်ကျွန်တော်တို့အမြင်မှာတော့လူတွေကိုသူတို့ခံယူခြင်းနဲ့နာမည်အတိုင်းခေါ်သင့်ပါတယ်သူတို့ရိုဟင်ဂျာခေါ်စေခြင်းရင်ဒါဟာသူတို့အခွင့်အရေးပါဒါပေမဲ့1982ဥပဒေရဲ့ပြဿနာကနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကန့်ညီခြင်းမရှိတဲ့ကိစ္စဖြစ်ပါတယ်ဒါဟာရိုဟင်ဂျာတွေကိုသာမကပါဘူးမြန်မာနိုင်ငံမှာတသက်လုံးနေလာတဲ့တရုတ်တွေတခြားလူမျိုးတွေတိုင်းရင်းသားတွေကိုလည်းနိုင်ငံသားအဖြစ်အသိအမှတ်ပြုရမှာဖြစ်ပါတယ်
။ကျွန်တော်သိလောက်ကတော့မြန်မာနိုင်ငံမှာမြန်မာနိုင်ငံသားတရုတ်တွေအများကြီးပဲရှိနေတယ်လို့ထင်ပါတယ်ခင်ဗျာ။ဆိုတော့ရခိုင်ပြည်နယ်ကမွတ်စလင်တွေကိုလည်း1982ဥပဒေအရနိုင်ငံသားပြီးမယ်ဘင်္ဂလီလို့ခေါ်မယ်လို့ပြောထားတယ်လို့ထင်ပါတယ်။အဲ့ဒါဘာပြဿနာရှိတယ်လဲခင်ဗျာ။နောက်တစ်ခုက HRW တို့ရဲ့အစည်းအဝေးခန်းစာထဲမှာဘင်္ဂလီဆိုတာဟာ foreigners တန်ငံညာသားလို့အဓိပ္ပာယ်ပြောက်တယ်လို့သုံးထားတာတွေ့ရပါတယ်။ တကယ်တော့ဘင်္ဂလီဆိုတာနိုင်ငံသားမဟုတ်ဘူးထင်ပါတယ်တကယ်တစ်ဖက်နိုင်ငံကလူမျိုးတွေကိုသူကဘင်္ဂလားဒေ့ရှ်လို့ပဲခေါ်တာပါ
Well the fundamental problem is that this is a term that this group of people have rejected
အခြေခံပြဿနာကဒီနာမည်ကိုဒီလူအုပ်စုကမသုံးဘူးလို့ညှင်းပယ်ထားတာပဲဖြစ်ပါတယ်လူတွေဟာသူတို့ကိုသူတို့ဘယ်သူဘဝဆိုပြီးတတ်မှတ်ခွင့် identify လုပ်ပိုင်ခွင့်ရှိပါတယ်ဒါဟာနိုင်ငံတကာလူ့အခွင့်အရေးပါပဲအခုဒီလူတွေသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေတာကိုအစွန်းရောက်ရခိုင်နေတဲ့ဗမာပြည်ကတခြားအစွန်းရောက်တွေကလူမျိုးရေးခွဲခြားမှုအတွက်နိုင်ငံရေးအကြောင်းတစ်ခုအဖြစ်အသုံးပြုနေကြတာပါမိစရာကဒီလူတွေဟာမြန်မာနိုင်ငံမှာတသက်လုံးနေလာခဲ့သလားနေခဲ့ကြပါတယ်သူတို့မှာတခြားသွားစရာမရှိပါဘူးအဆက်အနွယ်မရှိပါဘူးမြန်မာနိုင်ငံကနိုင်ငံသားအဖြစ်အသေးမှပြုစရာရှိပါတယ
်မှန်ပါတယ်နိုင်ငံသားဖြစ်ရမှာပါဒါပေမဲ့ကျွန်တော်ပြောတာကသူတို့ခံယူခြင်းနဲ့လူမျိုးစုနာမည်သာဖြစ်ပါတယ်နိုင်ငံသားဖြစ်မဖြစ်ဆိုတာမဟုတ်ပါဘူးဒါကိုတကယ်အဆုံးဖြတ်ပေးရမှာလည်းပဲမြန်မာပြည်ထောင်စုကတိုင်းရင်းသားတွေပဲမဟုတ်ဘူးလားခင်ဗျာအခုလေသူတို့ကိုနိုင်ငံသားသတ်မှတ်ပါဘင်္ဂလီလိုခေါ်ပါမယ်ဒါကိုလက်ခံကြပါလို့ပဲဆိုထားလို့ထင်ပါတယ်ဥပမာအင်္ဂလန်မှာလည်းကြည်ပါအိန္ဒိယလူတွေအများကြီးပဲသူတို့လည်းရောက်နေတာကြားလှပါပြီအဲ့မှာအိန္ဒိယတိုင်းငံကလူတွေအားလုံးကိုအေရှန်တို့ပဲအဲ့မှာခေါ်လိုက်တာတွေ့ရပါတယ်ဘယ်သူကမှငါတို့ကိုဘယ်လိုခေါ်ရမလဲဘယ်လိုသတ်မှတ်ရမလဲတောင်းဆိုနေတာတစ်ခါမှမကြားဘူးခင်ဗျ
Government's objection to the term Rohingya is being used as an
သူတို့ Rohingya လို့ခေါ်တာကိုအစိုးရကလည်းစုပ်ကိုင်ပြီးသူတို့ကိုချိုးနှိမ်ဖို့အသုံးပြုနေတယ်လို့ထင်ပါတယ်
ဒါမှနိုင်ငံသားမပြေဘူးလို့တော့မပြောဘူးထင်ပါတယ်။နာမည်ပြဿနာပဲအဓိကဖြစ်နေလို့ကျွန်တော်ထင်ပါတယ
်။ I think they should be given full citizenship, not second class citizenship.
သူတို့ကိုဒင်းပြည့်နိုင်ငံသားအဖြစ်သတ်မှတ်ရမှာပါ။ဒုတိယဒဏ်စာနိုင်ငံသားနဲ့မရပါဘူး။ရခိုင် action plan ကိုကြည့်ရင်ခွဲခြားဆက်ဆံရေးသဘောထားကိုတွေ့ရပါတယ်။အစိုးရကဒီလူအတိုင်းဝိုင်းနှစ်ခုစီးပွားရေးလူမှုရေးပြန်လည်တည်မြဲရေးကိစ္စကိုလှုပ်ပေးတင်ပါတယ်။နှစ်ဖက်လုံးနဲ့ဆွေးနွေးအဖြေရှာတင်ပါတယ်။
နောက်ဆုံးဆက်မိကျင်တာကခင်ဗျားတို့ HRW ဟာအခုခါမှာမြန်မာနိုင်ငံတဲကိုဝင်ခွင့်ရပြီဟုတ်ပါရဲ့နော
် we have I'm able to go back and forth a senior researcher who spends at least 50% of his time
ကျွန်တော်မကြာခဏတောင်းခွင့်ရပါတယ်ကျွန်တော်တို့ရဲ့အကြီးတန်းသုတေသနမှုတယောက်ဆိုရင်သူ့အချိန်တစ်ဝက်လောက်မြန်မာပြည်မှာနေပါတယ်2014ခုနှစ်တုန်းကသမ္မတဦးသိန်းစိန်နဲ့ထိပ်တန်းအရာရှိကြီးတွေဝန်ကြီးတွေနဲ့တွေ့ခွင့်ရခဲ့ပါတယ
်ဟုတ်ကဲ့သူတို့ဟာမြန်မာနိုင်ငံလူခွင့်ရေးတွတ်တက်လာအောင်သူတို့ဟာဒါ human rights watch တို့အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုရှိပါလားခင်ဗျာ
Well I mean President Thein Sein welcomed us he said that he thanked us for our continued interest he said that
သမ္မတဦးသိန်းစိန်ကတော့ကြိုဆိုတယ်လို့ပြောပါတယ်လူအခွင့်ရေးကိစ္စကိုဂရုတစိုက်ရှိတဲ့အတွက်ကျွန်တော်တို့ကိုကျေးဇူးတင်တယ်လို့လည်းပြောပါတယ်ဒါပေမဲ့နောက်ပိုင်းမှာတော့ပူးပေါင်းတာတွေရှိသလိုတချို့ကိစ္စမှာတော့ကျွန်တော်တို့လူအခွင့်ရေးအဖွဲ့တွေရဲ့ထောက်ပြတာတွေကိုဂရုမစိုက်ဘဲဆက်လုပ်နေတာလည်းတွေ့ရပါတယ်
ကျောဆန္ဒတင်ဆက်ထားတဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာပါရှင်ခုတော့မြမတခွင်ကဏ္ဍကိုဆက်ပြီးနားဆင်ရပါမယ်ဒီတစ်ပတ်မှာတော့စာပေချုပ်ချယ်မှုတွေနှစ်နှစ်ချီရှိခဲ့တဲ့မြမနိုင်ငံမှာဘာသာပြန်စာပေဟာကျဆင်းသွားခဲ့ပါတယ်အခုလက်ရှိမှာဘာသာပြန်သုတစာပေတွေပြန်လည်အားကောင်းစပြုလာနေပေမယ့်ဘာသာပြန်ယတ္တစာပေတွေကတော့တော်တော်လေးအားနည်းနေပါသေးတယ်ဘာသာပြန်ယတ္တစာပေတွေပြန်လည်တိုးတက်လာအောင်စာပေမျက်နှာတဲ့သူတွေဘလို့စူးစမ်းနေကြသလဲဆိုတာကိုမြမတခွင်စီစဉ်ကနေကိုထက်အောင်တဲ့သူလေ့လာကြည့်ရအောင်ပါရှင်
ကမ္ဘာနိုင်ငံအသီးသီးမှာဖြစ်ပျက်နေတဲ့ဘူးတရမျိုးစုံအကြောင်းအရာမျိုးစုံကိုသိရှိခန်းစားဖို့အတွက်ဘာသာပြန်စာပေတွေကနိုင်ငံတကာနိုင်ငံအတွက်လွန်စာအရေးပါလာပါတယ်။လက်ရှိမြန်မာနိုင်ငံမှာအစိုးရတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးတက်ကြွအပါဝင်သုတစာပေတွေကိုဘာသာပြန်ဆိုမှုများလာပေမဲ့လို့ကမ္ဘာကျော်ကဏ္ဍဝင်ဝတ္ထုတွေနဲ့ယတစာပေတွေကိုဘာသာပြန်ဆိုမှုအပိုင်းမှာတော့အားနည်းမှုတွေရှိနေပါသေးတယ်
။တခိတခါတုန်းကတော့မြန်မာနိုင်ငံမှာဘာသာပြန်စာရေးဆရာတွေအတော်များများပေါ်ပေါက်လာခဲ့တယ်လို့သုတယတစတဲ့စာပေအမျိုးအစားအစုံမြန်မာပြည်သူတွေသိရှိခံစားခဲ့ကြရပါတယ်။ဒါပေမဲ့အခုခေတ်အခုခါမှာတော့ဘာသာပြန်စာပေတွေလိုအပ်မှုတွေရှိနေသေးတဲ့အပေါ်မှာစာရေးဆရာမမတိဟာစမ်းကြောင်းကအခုလိုတုံ့တက်ပါတယ
်။အရင်ခေတ်နယ်စာလို့ရှိရင်တော့ဘာသာပြန်စာအုပ်ထုံးကားမှုအခြေအနေကပုံစံလေးနည်းနည်းပြောင်းနေလို့ပြောလို့ရတာပေါ့နော်။အရင်ခေတ်မှာတော့တကယ်ဂန္ဓဝင်လိုစာပေမျိုးတွေရောနှစ်လားဒီပေါ်ဖတ်လို့ရတယ်ပေါ့နော်။ဒီအပျော်ဘက်တာတာပေါ့နော်အဲ့လိုစာပေမျိုးတွေရောဘာသာပြန်နေဆိုတာကဟို online ကျင်းလိုက်ရှိခဲ့တယ်ပေါ့နော်စာပေမျိုးစားပေါင်းစုံကိုပြန်နေပေါ့နော်အခုခေတ်မှာကြတော့ဒီဘာသာပြန်တဲ့အပိုင်းတွေမှာတကယ်ပေါ့နော်ဟိုကဘာမာဟိုကအတိမတ်ပြုခံထားရတဲ့လက်ရာမျိုးဘာသာပြန်တဲ့သူလည်းရှိတယ်ခေတ်နဲ့အညီပေါ့နော်ခေတ်နဲ့တပြေးညီပြန်နေတဲ့သူလည်းရှိတယ်တခြားပြန်တဲ့ပြန်ရာတွေကိုပြန်နေသို့တော့ဟိုရတစာပေနဲ့ပတ်သက်တော့ တိတိတသာနေသွားတယ်ပေါ့နော်ဒီတကြမ်းလိုပေါ့နော်တခြားသူတစာပေပိုင်းဆိုင်ရာကိုပြန်လာပူများသွားတယ်နောက်တစ်ခါဒီအပျော်ဖတ်တာတာလိုပေါ့နော်ပေါ့ပေါ့ပါပါဖတ်လို့ရမယ်ဆုံးတော့ဝတ္ထုအခြေဝတ္ထုလိုဟာမျိုးဘာသာပြန်လာကတော့တော်တော်ကိုနေသွားပြီမရှိသလောက်ဖြစ်လာတယ်ပေါ့နော်တခြားတစ်ဖက်မှာပုံစံတစ်မျိုးပြောင်းလာတယ်ပေါ့ဆိုတော့ဘာသာပြန်စာပေခြုံပြီးပြောမယ်ဆိုရင်တော့အရင်လောက်တော့မများတော့ဘူးပေါ့
အနည်းမှုတွေရှိနေတဲ့ရတဘာသာပြန်စာပေတွေတိုးတက်လာစေဖို့အတွက်ပန်းမြန်မာအဖွဲ့ကဦးဆောင်ပြီးရန်ကုန်မြို့မှာလည်းရတတရားဆိုတဲ့ခေါင်းစဉ်နဲ့အင်္ဂလိပ်ကနေမြန်မာဘာသာပြန်ဆိုသူ10ဦးနဲ့မြန်မာဘာသာကနေအင်္ဂလိပ်ဘာသာပြန်ဆိုသူ10ဦးတို့ကိုရွေးချယ်ကလက်တွေ့ဘာသာပြန်ဆိုမှုတွေနဲ့အလို့ယုံဆွေးနွေးပွဲတွေပြုလုပ်နေပါတယ်အခုလိုပြုလုပ်ရတဲ့ရည်ရွယ်ချက်ကိုတော့
ရတတရားလို့ပေးထားတာ Lindawalk လို့ပေးထားတဲ့အားကဒီကုလူဆက်ဆံဖို့အတွက်ပဲရတစာပေတွေကုလူဆက်ဆံဖို့အတွက်ပဲပေါ့နော်တော့ဒီဘက်မှာနိုင်ငံမှာရှိတဲ့စာပေတွေကိုကျွန်တော်တို့ဒီဘက်မှာဗမာမှာရှိတဲ့လူတွေဖတ်နိုင်ရမယ်ဗမာမှာရှိတဲ့ရတစာပေအားလုံးနဲ့နိုင်ငံကရှိတဲ့လူအားလုံးမြန်မာစာပေတစ်ခုဖတ်နိုင်ရမယ်အနေထားမျိုးရှိတယ်အဲ့တော့အနှစ်ချုပ်အပြည့်ပြောရင်တော့အဲ့ဒီရွေးချယ်နှစ်ခုလို့ပြောလို့ရတယ်ဒါတစ်ခုကတော့ဒီဘာသာပြန်မျိုးဆက်တစ်ခုပေါ်လာဖို့ပေါ့နော်ဘာသာပြန်မျိုးဆက်ဘာသာပြန်စာပေနိုင်ငံကဘာသာကိုစာပေပြန်တဲ့ဘာသာပြန်မျိုးဆက်တစ်ခုပေါ်လာဖို့ရယ်နောက်တစ်ခုကတော့ကဘာမှာရှိရစာပေတွေမြန်မာနဲ့ကျွန်တော်မြန်မာလူတွေဖတ်ရှုနိုင်ဖို့အတွက်ရေကဘာမှာရှိရတာတွေကျွန်တော်ခန်းစားနိုင်ဖို့အတွက်ရေနောက်တော့နိုင်ငံကမှာရှိတဲ့လူတွေအားလုံးကမြန်မာရဲ့ရတာစာပေကိုခန်းစားနိုင်ဖို့အတွက်ဒါတော့အကြီးမားဆုံးရည်ရွယ်ချက်တစ်ခုပဲပေါ့နော
်ဘာသာပြန်စာပေထုတ်ဝေမှုနဲ့ပတ်သက်ပြီးလွတ်လပ်ရေးဖက်ကင်ကြီးဗိုလ်ချုပ်အောင်ဆန်းကလည်းစာအုပ်တွေထုတ်ဝေရေးကိစ္စမှာကျေပြန့်တဲ့လူတုလက်ထဲကိုရောက်နိုင်တဲ့ဘာသာပြန်စာပေထုတ်ဝေရေးကိုအယုံပြုတ်တဲ့အတွက်ကြောင့်မလို့ဘာသာပြန်ဌာနကြီးတခုဖွင့်လှစ်တင်တယ်လို့1948ခုနှစ်ဇွန်လ6ရက်နေ့ကမြန်မာနိုင်ငံပြန်လည်ထူထောင်ရေးအစည်းအဝေးမှာအဖွင့်မိန့်ခွန်ပြောဆိုခဲ့ပူပါတယ်။ဒါကြောင့်မို့လဲဩဂတ်စ်လ26ရက်နေ့မှာဘာသာပြန်စာပေအသင်းတည်ထောင်ခဲ့ပြီးတော့ကမ္ဘာစာပေတွေကိုမြန်မာလူထုနဲ့ယဉ်နီးစေခဲ့ပါတယ်။ဒါပေမဲ့လက်ရှိအချိန်မှာတော့ဘာသာပြန်စာပေဖွင့်ပြတိုးတက်မှုဟာအိန္ဒိယနိုင်ငံတချို့နဲ့နှိုင်းယှဉ်ရင်တော့အားနည်းမှုတွေရှိနေပါသေးတယ
်။ဘာသာပြန်စာပေကအမတိအမတန်ကိုအရေးကြီးတယ်လို့ဘဝယူဆပါတယ်။အလုံးလုံးဆိုရှင်ပုံမှန်ပြောပြမယ်ဆိုတော့တရုတ်ပြည်မှာเนาะဂျပန်ပြည်မှာနည်းပညာတွေအကုန်လုံးထွက်တမြနည်းပညာတွေအကုန်လုံးတရုတ်ဘာသာစကားနဲ့ရှိတယ်ဂျပန်မှာထွက်တမြစာအုပ်တွေအကုန်လုံးနည်းပညာစာအုပ်တွေအကုန်လုံးဂျပန်စကားနဲ့ရှိတယ်ဂျပန်ဘာသာနဲ့ရှိတယ်အဲ့ဒါကြောင့်နည်းပညာတွေအကုန်လုံးအတိတ်အတွက်ပေါ်တဲ့နည်းပညာတွေအကုန်လုံးကိုဒါတို့မိမိဘာသာမိမိအရင်တိုင်းရင်းသားဘာသာနဲ့ဖတ်ခွင့်ရတာအင်မတန်ထူးခြားတာ။ဒါကြောင့်မို့နည်းပညာထုံးကားတယ်ဆိုတာကသူတို့အဲ့ဒါကိုဘာသာနဲ့ကိုဖတ်နိုင်တို့နိုင်ငံခြားကအင်္ဂလိပ်လိုဖတ်နိုင်တာမဟုတ်ဘူး။တရုတ်လိုဖတ်နိုင်လို့ဂျပန်လိုဖတ်နိုင်လို့သူတို့တိုးတက်လာတာ။အဲ့တော့ငါတို့ဗမာပြည်ကလည်းအရင်တော့အဲ့လိုဖြစ်အောင်ငါတို့စာပေပိမာလို့ဘာသာပြန်တင်းလို့ဆိုရှိခဲ့ဘူးတယ်။ဒါပေမဲ့အခုနောက်ပိုင်းကျတော့မရှိတော့ဘူး။မရှိတော့တဲ့အခါကျတော့နည်းနည်းစိုးရပါ့မစိုးရကိုယ်တိုင်ကအဲ့ဒါတွေကတရားတက်ကြမမလုပ်ပြရမှာပေါ့
အရင်တော့ကတော့ဘာသာပြန်စာပေတွေစာအုပ်ဆိုင်တွေမှာဖောဖောတီတီထွက်လာနိုင်တယ်လို့လူတို့ကလည်းဆွဆွဲမြမြဖတ်ရှုခဲ့ကြပါတယ်အခုချိန်မှာတော့လက်တလုံးနာမည်ကြီးတဲ့ဘာသာပြန်စာအုပ်တွေကလွဲလို့အရင်ကလောက်ရောင်းအားမတွက်တော့ပါဘူ
းကက်တဂရီပေါ့နော်တမိုင်းရတဘာဟာအလုံးခွဲထားပြီးတော့ရေနော်ရောင်းနေဟာတာအဲ့လိုမျိုးအဲ့ဒီတည်းမှာဆိုရင်တော့ဘာသာပြန်ကဟိုဟာလေတိတ်အလေလက်မှတော့မရှိပါဘူးအောက်လေထိတ်နားမှလည်းမရှိပါဘူးဟိုအလေတယောက်မြောင်ဒါတော့ပဲရောင်းရတာလေဆွေဆွေမြေမြေရောင်းမရောင်းဘူးစောမျိုးစောမျိုးဥမာတဝီတဘာလိုဟာမျိုးကြရင်လည်းတော့ရောင်းရတယ်ပေါ့နော်ဒါပေမဲ့အားလုံးပေါင်းလိုက်ပြီးဆိုတလာလုံးမှဘာသာပြန်ရောင်းရလားသူကက်တဂရီလဲဆိုတိတ်တော့ထိတ်ဆုံးမှတော့မရှိပါဘူ
းနိုင်ငံရေးပညာရေးစနစ်အားနည်းမှုတွေကြောင့်လဲဘာသာပြန်စာပေလိုအပ်ချက်တွေများနေရဖြစ်နိုင်တယ်လို့မတိရာစန်းချောင်းကပြောပါတယ်
အထူးသဖြင့်တော့ကျွန်မထင်တယ်အဲ့ဒီပြဿနာကပညာရေးစနစ်ပြဿနာလဲပါတယ်ပေါ့လေဒီဖတ်တဲ့သူတွေရဲ့ဟိုဟာပေါ့နော်နိုင်ငံကဟိုတိတ် isolate ဖြစ်ခဲ့တယ်ပေါ့အရန်ကိုဟိုဥက္ကလင်းထဲမှာနေရတာကြာလာတဲ့အခါကျတော့လူတွေကဟိုကိုယ်ယဉ်ကျေးမှုနဲ့ယဉ်ပါနိုင်တဲ့ယဉ်ပါလွယ်တဲ့စာရီကိုပဲလိုက်ရှာပြီးဖတ်တယ်။နောက်ကိုယ်တမိုင်းကိုကိုမသိတဲ့ခါကျကိုယ်တမိုင်းနဲ့ပတ်သက်ပြီးကိုယ့်ဟာကိုပြန်ရှာဖတ်နေရတာနဲ့ပဲတခြားနိုင်ငံကယဉ်ကျေးမှုတွေတခြားနိုင်ငံကရပ်တာတွေပေါ်မှာလိုက်ပြီးတော့မဖတ်နိုင်တော့ဘူးပေါ့နော်။မဖတ်နိုင်တဲ့ခါကျတော့ demands ကနည်းလာတဲ့ခါကျတော့လေဒီဘက်မှာဘာသာပြန်စာပေထွက်ဖို့ခွင့်ရရလဲနည်းနည်းတော့နည်းလာတာပေါ့နော်
။ခီမီအတုံးဆောင်နေပေါ်လာတဲ့အမျှလူတို့တချို့ကလည်းစာအုပ်စာပေတွေကိုမွေ့လော်ခြင်းမရှိတော့တယ်လို့ဇာတ်ရေးဆရာတွေအနေနဲ့လည်းဘာသာပြန်အလုံးနဲ့ရက်တီကိုခဲရင်လာပါတယ်
ဒီရတစာပေတစ်ခုက ဒီပညာနဲ့တခြားအကြောင်းအရာတွေကိုစိတ်ဝင်စားနေတာတချောင်းဖြစ်နိုင်မယ်။နောက်တစ်ခုကတော့ဟိုဗတ်တပြန်ဒေဆာရေးဆရာတယောက်အနေနဲ့ရက်တည်ဖို့ခက်ခဲနိုင်တယ်။အဲ့လိုခက်ခဲတဲ့အတွက်ဗတ်တပြန်လုပ်ကိုစောင့်ချပြီးတော့သူမလုပ်နိုင်။ဒုတိယချက်ကိုပြောလို့ရှိရင်တော့ဗတ်တပြန်ဆာရေးဆရာတွေအည်သွေးရှိတဲ့ဗတ်တပြန်ဆာရေးဆရာတွေပေါ့နော်။ရတဆာရေးဆရာတွေယောနေသွားတယ်တချောင်းပါတယ်ပေါ့နော်။အဲ့နောက်တစ်ခုကတော့အဲ့ဗတ်တပြန်ကိုထုတ်ဖို့အတွက်ထုတ်ဝေပေးတဲ့နိုင်တဲ့စာအုပ်တိုက်တယ်ပေါ့နော်စာအုပ်ဈေးကွက်ကအချိန်နေမပေးဘူးအချိန်နေမပေးတဲ့အတွက်ဒီထုတ်ဝေပေးနိုင်မဲ့စာအုပ်တိုက်ဒီကားနေွားတဲ့ဟာတွေလည်းရှိမှာပေါ့နော်စာအုပ်တိုက်ကဒီဗတ်တပြန်စာပေတွေထုတ်ဝေဖို့အတွက်အချိန်နေမပေးတာလည်းဖြစ်ကောင်းဖြစ်နေတယ်ပေါ့နော
်ရန်ကုန်မြို့လက်ကောင်အပါဝင်မြို့ကြီးတွေနဲ့နယ်မြို့တွေမှာစာအုပ်အငှားဆိုင်မရှိသလောက်နေပါတော့တာကြောင့်လဲဗတ်တပြန်ရတစာပေအားနည်းမှုတွေရှိတာဖြစ်နိုင်တယ်လို့တချို့ကဆိုကြပြန်ပါတယ်ဘလိုပဲဖြစ်ဖြစ်ဗတ်တပြန်စာပေတွေဒီထက်ပိုထွန်းကားလာနိုင်မှုအတွက်အကြီးသွေးရှိတဲ့ဘာသာပြန်မျိုးဆက်တစ်ခုပြုစုပြုထောင်ဖို့လိုနေသေးတယ်လို့ဘာသာပြန်စာရေးဆရာဆရာမမိုးသူကပြောပါတယ
်။ဘာသာပြန်နဲ့ပုဂ္ဂိုလ်တွေကိုပေါ့လေမွေးဖို့လိုအပ်မှာပေါ့နော်မွေးရမှာပေါ့မွေးရမှာပေါ့တည်င်းဘာသာပြန်တာဆိုလို့ရှိရင်တည်င်းဘာသာပြန်ကောင်းနေဖြစ်အောင်မွေးရမှာအရတစာပေဘာသာပြန်ကောင်းနေမွေးရမယ်။နောက်တစ်ခုအဲ့ဒီဘာသာပြန်ကောင်းတွေကိုထုတ်ွေတဲ့စာအုပ်တိုက်တွေရှိလာပြီးတော့အဲစာအုပ်ရောင်းချတဲ့နေရာလေးတွေဈေးကွက်တွေရှိလို့ရှိရင်ထုတ်လာမှာပေါ့လုံးအလုတ်ကတော့အကုန်လုံးဈေးကွက်ကြီးတစ်ခုလုံးနဲ့ဆိုင်တာပေါ့
။စာအုပ်စာပေလူမိတ်ဆေးဆိုတဲ့အတိုင်းပါပဲလူသားအလုံးအတွက်စာအုပ်စာပေကအကောင်းဆုံးအဖော်မွန်းဆိုလဲမမားနိုင်ပါဘူး။ mobile phone computer tablet စတဲ့ခင်မီအသုံးဆောင်တွေတစားတဲ့တစား portrait လာပေမဲ့လို့လူသားတွေရဲ့စိတ်နှလုံးသားကိုနုညံ့စေပြီးတော့ခံစားမှုရတာအဝဝပေးနိုင်တဲ့စာအုပ်စာပေတွေကတော့လစ်လူရှုထားလို့မဖြစ်ပါဘူး။အထူးသဖြင့်တော့ပွင့်လင်းစာပြုလာတဲ့မြန်မာနိုင်ငံမှာကမ္ဘာနိုင်ငံအသီးသီးကယဉ်ကျေးမှုတွေဘုဒ္ဓတာတွေကိုသိရှိခံစားလာနိုင်မှုအတွက်ဘာသာပြန်စာအုပ်တွေဒီထက်ပိုတိုးတက်ဖို့လိုနေသေးတာကတော့အသေးချာပါပဲခင်ဗျာကျွန်တော်ထောင်ပ
ါမြန်မာသခင်အစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်ရှင်မနက်ဖြန်ကြတာပရင်းနဲ့မနက်ပိုင်းစီစဉ်မှာတော့အခုညပိုင်းမှနားဆင်ခဲ့ကြရတဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်ကဏ္ဍကိုပြန်လည်နားဆင်ရမှာပါ။လိုင်းတိုမီတာ24 40 48 နဲ့ 50 တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်။အခုထုတ်လွှင့်ပေးနေတဲ့ပုတ်ထူးနေ့ညအစီအစဉ်အဆုံးသတ်ခင်မှာတရင်အချင်းချက်ကိုကိုအောင်လင်းဦးကတလက်ကြီးညာပေးပါအောင်ရှင်
။ဒီရုပ်တီတန်းကောင်းဆောင်နေတဲ့တွေ့ဆုံမဲ့ခီးစဉ်ဖြစ်မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ဒီကနေ့ပဲပေကျင်းမြို့တော်ကိုရောက်သွားပါပြီ။ပထမဆုံးအချင်းခီးစဉ်ဖြစ်တနင်္ဂနွေနေ့တည်တရုတ်နိုင်ငံမှာရှိနေတဲ့ဒေါက်တာဆန်းစုကြည်ဟာတရုတ်သမ္မတဝန်ကြီးချုပ်တို့ပြင်အာဏာရကွန်မြူနစ်ပါတီတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံအောင်မှာပါ။အရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာမတ်ကုဆက်မြန်ယောဂပြည့်နှက်မှုပြသနာကိုကင်တွယ်ဖြစ်ရှင်းမှုတောင်ကိုရီးယားသမ္မတပတ်ကွန်ရဲ့ရှေ့သတင်းပတ်တဲ့အမေရိကန်ပြည်သူကိုသွားမဲ့ခီးစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံမဲ့ခီးစဉ်ကိုပြန်စီစဉ်မယ်လို့လည်းသမ္မတယုံကပြောဆိုထားပါတယ်။အဲစစ်သွေးကြွတွေကိုတိုက်ထုတ်နေတဲ့အီရတ်တပ်တွေအတွက်အမေရိကန်ပြည်တွင်းစစ်တမ်းလက်ချုပ်ကအကူအညီတွန်းမြင့်ပေးဖို့ဆက်လက်လှုပ်ဆောင်နေတဲ့အချိန်ထဲမှာပဲအမေရိကန်သမ္မတဘရက်အိုဘားမားကလည်းညာနဲ့ချီတဲ့စီးရဲလေးချင်းတွေကိုဒီသတင်းပတ်ထဲလောက်မှာအီရတ်နိုင်ငံကိုထပ်မံဆေးလွှတ်ဖို့ဆုံးဖြတ်ချက်ချမယ်ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အီရတ်တပ်ဖွဲ့တွေကိုလေးချင်းတင်ကြားပေးဖို့နဲ့အကြံဉာဏ်တွေပေးဖို့နောက်ထပ်အမေရိကန်ထပ်သား900လောက်ထပ်မံဆေးလွှတ်ဖို့စဉ်းစားနေတာပါ။ဒီကျနေငယ်တောင်ပိုင်းခနဲ့ရှိအောင်ဖျားကြောင်းဤအသေးခံပုံခွက်တက်ခတ်မှုတစ်ခုဒီကနေ့ဖြစ်ပွားရမှာတော့လူလေးဦးထိခိုက်ဒဏ်ရာရသွားပါတယ်တက်ခတ်မှုမှာပါဝင်ခဲ့သူနောက်ထပ်လူ2ဦးကိုဤရရဲ့ကိုဤချရဲတပ်ဖွဲ့တွေကတပ်ပစ်ခဲ့ပြီးဒဏ်ရာရသူတွေထဲမှာတော့ကဘာလက်ခီးသွားတွေမပါဘူးလို့လည်းဤချအန္တရာယ်ကပြောပါတယ်ကဘာဖလပ်ပေါ်လုံးဖွဲ့ချုပ်FIFA ရဲ့အစ်မြင့်ရရှိပါဝင်ပတ်သက်နေတဲ့အချင်းပြေချစားမှုရုပ်တော်ဝင်ကြောင့်2026ခုနှစ်ကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်ရေးလုပ်ငန်းတွေကိုဆိုင်းငံ့ထားလိုက်ပါတယ်။နှစ်တလောအချိန်တွေမှာအင်ရှင်ဖြစ်ရွေးချယ်တဲ့လုပ်ငန်းတွေကိုစလုပ်မယ်ဆိုရင်ဘာတစ်ပြေမှရှိမှာမဟုတ်ဘူးလို့လည်း FIFA တွင်းရေးမှူးချုပ်ကဒီကနေ့ရုရှားနိုင်ငံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲလက်ခံကျင်းပမယ့်အင်ရှင်နိုင်ငံဖြစ်2008ခုနှစ်ကျရင်မလေးရှားနိုင်ငံမှာ FIFA ဖော်ဝင်ရွေးချယ်ဆုံးဖြတ်ဖို့စီစဉ်ထားပေမဲ့ဆုံးဖြတ်ချက်ချမှတ်အချိန်ကိုတော့အခုကရှင်းရှင်းလင်းလင်းမသိရတော့ပါဘူး
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီကနေ့ညစီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲထိအစီအစဉ်တွေကို line to meter 24နဲ့40ရောကနေဖန်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမရွှင်လန်းပါစေရှင်။ VOA ကနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.